Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ ဧပြီလ၁၂ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လမ်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အိန္ဒိယအနေနဲ့ရုရှားကလောင်စာဆီဝယ်ယူမှုလျှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်ယူကရိန်းအရှေ့ပိုင်းကိုတိုးချက်စစ်ဆင်ဖို့ရုရှားကပြင်ဆင်နေပြီးတောင်ပိုင်းကစစ်ကမ်းမြို့မာရီယိုပိုးကိုထိန်းချုပ်နိုင်ဖို့ကြိုးစားနေပါတယ်ဖမ်းဆီးခံထားရတဲ့ Channel မန္တလေးသတင်းဌာနကသတင်းထောက်ချုပ်ကိုဝင်းနိုင်ကိုပြန်လုပေးဖို့ဗြိတိန်အခြေစိုက်သတင်းသမဂ္ဂအဖွဲ့ကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဒီမနက်ကစပြီးတော့ကံပယ်လန်းရေရရှင်းလန်းပေါ်နဲ့ရန်ကုန်စစ်တပ်နာဟိုမနက်9နာရီလောက်ကစပြီးတော့တက်ကပြောက်ကြားဝတ်တွေနဲ့လက်နက်ကင်တွေပတ်နေကြတော့တွေ့တယ
်ပြစ်ခတ်တက်ခတ်မှုတွေအရှင်မြင့်ဖြစ်ပေါ်နေတဲ့ရန်ကုန်မြို့တော်တဝိုက်လုံခြုံရေးတင်းကျပ်စွာချထားတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုဥစွာနားဆင်ကြရပါမယ်အဲ့နောက်မှာတော့စကိုင်းတိုင်းပင်လယ်ဘူးမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေအကြတိုက်ပွဲတွေပြင်းထန်နေတာစကိုင်းတိုင်းကလေးမြို့နယ်ရမပင်မြို့နယ်တွေအတွင်းစစ်ကောင်စီတပ်တွေကခြေရွာတွေကိုမိရှို့နေတာဆတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစီဟာကမ္ဘာတစ်လောခီးသွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းတို့ကိုတင်ဆက်ပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အခုပထမဦးဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နောက်လောင်တို့ကပြောပြကြပါမယ်ခင်ဗျာ
အိန္ဒိယရဲ့လောင်စာဆီဝယ်နှုန်းကိုလျှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတနင်္လာနေ့ကဗီဒီယိုအဖြစ်တွေ့ဆုံရမှာတောင်းဆိုခဲ့ပေမဲ့နိုင်ငံလုံးကသဘောမတူကြတာကိုတော့ဖော်ပြောထားကြပါတယ်။အဒီအစယူကရိန်းစစ်ပွဲအဆုံးသတ်တာကိုထောက်ခံကြောင်းနဲ့ယူကရိန်းကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့နိုင်ငံလုံးကပြောကြပါတယ
်။ I would note India has made very strong statements in New York at the UN the minister before the
ဒီမှာအရသားတွေတတ်ဖြတ်ခဲ့တာကိုနိုင်ငံသားရေးဝန်ကြီးကအိန္ဒိယလွှတ်တော်မှရှုတ်ချလိုက်ပြီးအဲဒီရက်ဆက်ကြမ်းကြုတ်မှုတွေအတွက်တိကျလွတ်လပ်စွာစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။အိန္ဒိယကယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီအထူးသဖြင့်စေဝါတွေပေးပို့ခဲ့ပါတယ်။စေဝါတွေကအလွန်လိုအပ်နေပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကပြောခဲ့တာပါ။ယူကရိန်းရှေ့ပိုင်းဒိုနက်စ်ဒေသကိုတိုးချက်စစ်ဆင်ဖို့ရုရှားတပ်တွေကပြင်ဆင်နေတဲ့အချိန်မှာပဲတောင်ပိုင်းကစစ်ကမ်းမြို့မာရီယူပေါမြို့ကိုထိန်းချုပ်နိုင်အောင်လဲကြိုးစားနေကြတယ်လို့ယူကရိန်းကအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားသမ္မတပူတင်နဲ့မနေ့ကတွေ့ဆုံခဲ့တဲ့အော်စတရီးယန်ဝန်ကြီးချုပ်ကာစီဟမ်မာကလည်းအကောင့်ဘက်ပြောစရာသူ့မှာမရှိပါဘူးလို့ဆိုလိုက်ပြီးရုရှားကယူကရိန်းအရှေ့ပိုင်းကိုထိုးစစ်ကြီးကြီးမားမားဆင်နွှဲဖို့ပြင်ဆင်နေပါတယ်လို့ပြောပါတယ်။ယူကရိန်းအရှေ့ပိုင်းမှာလာမယ့်နှစ်ပတ်သုံးပတ်တွင်တိုက်ပွဲတွေပြင်းထန်လာလိမ့်မယ်လို့ဗြိတိန်ကာယဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒိုနက်စ်ဒေသကရုရှားလိုလားတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တယောက်ပြောဆိုချက်ကိုကိုးကားပြီးမာရီပေါ်မြို့မှာရုရှားတပ်တွေဟာဓာတ်ထုလက်နက်ကိုအသုံးပြုကောင်းပြုခဲ့မယ်လို့ယူကရိန်းသမ္မတဗိုလိုဒီမားဇယ်လန်စကီကတနင်္လာနေ့နောက်ပိုင်းမှာပြောကြားပါတယ်။အဒီလိုအတိမပြုတ်နိုင်တဲ့သတင်းတွေရရှိခဲ့ပြီးမိတ်ဆွေတွေနဲ့အသေးစိတ်စမ်းစစ်နေပါတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးလစ်ထရတ်ကဆိုပါတယ်။မာရီယူပေါ်မြို့ကိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အရသာပြည်သူ1000ကျော်သေဆုံးခဲ့တယ်လို့မြို့တော်ဝင်ဗေဒင်ဘွိုင်ချန်ကိုကပြောပါတယ်။ဒီချိန်မှာပဲဆွီဒင်နဲ့ဖင်လန်နိုင်ငံတွေကို NATO အဖွဲ့မဝင်ကြဖို့ရုရှားကသတိပေးလိုက်ပါတယ်။ဂျပန်နိုင်ငံကရုရှားအပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအင်္ဂါနေ့ကအကြီးပြုချမှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမန်ပူတင်ရဲ့သမီးနှုတ်ဦးပါဝင်လူ400နီးပါးလောက်ရဲ့ပိုင်ဆိုင်မှုတွေထုတ်ယူလွှဲပြောင်းခွင့်ကိုဂျပန်ကပိတ်လိုက်တဲ့အပြင်ယင်းနည်းမြုပ်နှံမှုအသစ်တွေနဲ့ဗော်ဂါအရက်တင်သွင်းမှုကိုပါတားမြစ်လိုက်ပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ရဲ့ဇနီးနဲ့သမီးတို့လည်းအေးအေးယူခံလိုက်ရပါတယ်။အခုချမှတ်လိုက်တဲ့အရေးယူမှုအသစ်တွေထဲမှာအဓိကဘန်တွေဖြစ်ကြတဲ့စပါဘန်နဲ့အာဖာဘန်တွေအပြင်ရုရှားစစ်ဘက်ဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့တခြားရုရှားအဖွဲ့အစည်းပေါင်း28ခုလည်းပါဝင်ပါတယ်။အခုလိုထိန်းချုပ်အရေးယူလိုက်တာတွေကမေလ10ရက်ကစပြီးတက်ရောက်မှာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတောက်ချာနေကပိတ်ဆို့အရေးယူရေးစည်းရုံးကိုတင်ပြခဲ့ပြီးခုပိတ်ဆို့အရေးယူလိုက်တာကအဲ့ဒီစည်းရုံးရဲ့အစိတ်အပိုင်းတစ်ရပ်ပဲဖြစ်ပါတယ်။ အဲ့ဒီအဆိုပြုချက်ထဲမှာရုရှားကတင်သွင်းနေတဲ့ကြောင်မီးသွေးနဲ့တခြားရုပ်ကျွင်းလောင်စာဆီတွေကိုတင်သွင်းတာတဖြည်းဖြည်းရပ်ဆိုင်းရေးနဲ့ပါဝင်ခဲ့ပါတယ်ဆက်စုနှစ်ပေါင်းများစွာအတွင်းစီးပွားရေးအကျပ်တွဲကိုင်းတွဲပုံအပေါ်မကျေနပ်ကြတဲ့အတွက်နောက်ထပ်ပေးဖို့တောင်းဆိုနေကြတဲ့ဆန္ဒပြပွဲတွေကိုကြားလိုက်ကြဖို့တိရိလင်္ကာဝန်ကြီးချုပ်မဟိန္ဒရာဇပတ်ဆကမြစ်တရရခလိုက်ပါတယ်ဆန္ဒပြသူတွေကတပ္ပရုံဝင်ပေါက်ကိုတတ်တဲ့အနေဖြင့်ဆက်လက်သိမ့်ပိုက်ထားကြပြီးဝန်ကြီးချုပ်ထွက်ပြေးဖို့တောင်းဆိုနေကြတာပါနိုင်ငံငုံရုပ်ပြင်တန်ကြားကပြောကြားရမှာဝန်ကြီးချုပ်မဟိန္ဒရာဇပတ်ဆကစီးပွားရေးအကျပ်တဲတွေအတွက်ကိုဗစ်ကပ်ဘေးအပေါ်အပြစ်ပုံချလိုက်ပါတယ်ကပ်ဘေးကနေလူတွေရဲ့အသက်သွေးကိုကာကွယ်ပေးနိုင်ခဲ့ပေမဲ့စီးပွားရေးကြောက်ကြီးတဲ့ထူးကြသွားခဲ့တာဟုတော့ကျွန်တော်တို့မရှောင်နိုင်ခဲ့ပါဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။တိုင်းပြည်ပြန်လည်တည်ဆောက်ရေးအတွက်စီမံကိန်းချက်ကိုစတင်နေပါပြီလို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ဒိလိလင်္ကာနိုင်ငံရဲ့နိုင်ငံခြားငွေကတဖြည်းဖြည်းစုပ်ယုပ်နေကအကျွေးအမေရိကန်ဒေါ်လာ25ဘီလီယံတည်ရှိနေပြီးနိုင်ငံကဒေဝါလီခံရခိမ့်ဆိုင်နေပါတယ်။ဒီလနောက်ပိုင်းမှာအပြည့်ပြည့်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF နဲ့စကားပြောဖို့ရှိပြီးစန္ဒရိတ်ခါနဲ့လောင်းစားစည်းဝယ်နိုင်အောင်တရုတ်နဲ့အိန္ဒိယစီကအရေးပေါ်ချင်းကားဖို့စီစဉ်နေပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းတိုမီတာ32 kHz 9303ညနဲ့9383ညဆိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့ဆိုင်းလိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျ
မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတပ်ဖြည့်ယူဥပဒေနဲ့ဖမ်းဆီးထောင်ချခံရတဲ့တရင်ထောက်ဝန်နိုင်ဦးကိုလွှတ်ပေးဖို့ပရတင်အခြေဆိုင်တရင်တမက NUG အဖွဲ့ကတောင်းဆိုလိုက်ပါတယ် Channel မန္တလေးတရင်ဌာနတရင်ထောက်ချုပ်ဝန်နိုင်ဦးကိုအကြမ်းဖက်မှုဥပဒေနဲ့စစ်ကောင်စီကထောင်နှံငါးနဲ့ချမှတ်ထားတာပါမန္တလေးအိုးဘိုထောင်မှာအကျဉ်းချနေတဲ့ဝန်နိုင်ဦးကိုလွှတ်ငင်းခွင့်ပြုဖို့အပြည်ပြည်ဆိုင်ရာတရင်သမားများအဖွဲ့ချုပ် IFJ ကတောင်းဆိုခဲ့ပေမဲ့လည်းဧပြီလထဲမှာရင်သူကိုထောင်နှံပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။ဝင်းနိုင်ဦးရဲ့အမှုသွာအမှုလာနဲ့ပတ်သက်လို့အာဏာပိုင်တဲ့ဘက်ကအသေးစိတ်ထုတ်ပြန်တာမရှိသလိုအခြားဆွဲချက်သုံးခုနဲ့အကြမ်းဖက်မှုဥပဒေဘလို့ပတ်သက်မှုရှိနေသလဲဆိုတာကိုလည်းမသိရပါဘူး။ NUG အဖွဲ့ကလည်းမြန်မာနိုင်ငံတွင်းကစင်စားတိဖြတ်မှုအခြေအနေကိုအပြင်းထန်ပြစ်တင်ရှုံချကြောင်းနဲ့တည်င်းထောက်တို့ရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့တောင်းဆိုထားတာပါ။လုံခြုံမှုမရှိတဲ့အနေအထားမှာလှုပ်ကန်နေကြရတဲ့တည်င်းထောက်အတော်များများလဲသူတို့အလို့ကြောင့်အဖမ်းခံနေကြရတယ်လို့လည်း NUG ကထောက်ပြထားပါတယ်။IFJ အဖွဲ့ကလည်းဝန်နိုင်ဦးရင်ဆိုင်နေရတဲ့ဆွဲချက်အလုံးချက်ချင်းရုပ်သိမ်းပြဖို့နဲ့မြန်မာသတင်းထောက်တွေကိုတရားလည်လို့ဖမ်းဆီးနိုင်တဲ့ကြီးလေးပြင်းထန်တဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းပေးဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်။နေစီမချာသတင်းထောက်များအဖွဲ့ RSF ရဲ့ထုတ်ပြန်ချက်အရဆိုရင်အာဏာသိမ်းကာလအတွင်းမြန်မာနိုင်ငံမှာအဖမ်းခံရသူသတင်းသမား195ဦးထိရှိခဲ့ပြီးတော့လက်ရှိမှာ59ဦးထိန်းသိမ်းခံရဆဲဖြစ်ပါတယ်။ဒီစီအရဆိုရင်တော့မြန်မာနိုင်ငံဟာကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖန်ဆီးခံရမှုဒုတိယအများဆုံးဖြစ်တယ်လို့ CBA သတင်းသမားကာကွယ်ရေးကော်မတီကပြောထားပါဗျ။မက်ဂီအပူပိုင်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာမိုးတဲထမှုကြောင့်ရေကြီးရေလျှံပြီးမြေပြိုရာကလူ25ဦးထက်မနည်းသေဆုံးသွားပါတယ်။အခြေအနေအဆိုးဆုံးကြုံခဲ့ရတဲ့လီတီရက်မှာမြေပြိုမှုကြောင့်ဘေဘေမြို့အနီးတစ်ဝိုက်ကရွာသား22ဦးထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါဗျ။ရှင်နဲ့မျောပါသွားတဲ့လူ6ဦးလည်းပျောက်ဆုံးနေတယ်လို့ဘေဘေမျိုးရဲအရာရှိချုပ်ဒုတိယဗိုလ်မှူးကြီးဂျိုမန်ကိုလက်ဒိုကပြောပါရယ်နိုင်ငံတောင်ပိုင်းဒါဘိုရာအရက်မှာလည်းမုန်တိုင်းကြောင့်လူ3ထပ်မနည်းသေဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာဌာနကပြောပါရယ်မေဂီမုန်တိုင်းဟာတိနစ်ထဲဖိလစ်ပိုင်ကိုပထမဆုံးဝင်လာတဲ့မုန်တိုင်းလည်းဖြစ်ပါရယ်မုန်တိုင်းကြောင့်မိုးတဲထမ်းပြီးတော့ရေကြီးလာတဲ့အတွက်ထောင်ထောင်ချီတဲ့ပြည်သူတွေဘေးလွရာရွှေ့ပြောင်းခဲ့ကြတာပါဖိလစ်ပိုင်နိုင်ငံမှာနှစ်စဉ်နှစ်တိုင်းတိုက်ဖုန်းမုန်တိုင်းနဲ့အပူပိုင်းမုန်တိုင်းအကြိမ်20လောက်ဝန်တိုက်လိရှိတာဖြစ်ပါတယ်။ဇန်နဝါရီလနောက်ပိုင်းကမ္ဘာမှာကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးသူလူဦးရေ30ရာခိုင်နှုန်းအောက်ရှိတဲ့နိုင်ငံပေါင်းက34နိုင်ငံကနေ18နိုင်ငံအထိကျဆင်းသွားတယ်လို့ကာကွယ်ဆေးထိုးနိုင်ရေးကမ္ဘာသမားဦးဆောင်လုပ်ကိုင်နေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ကရောဂါကိုအဆုံးသတ်နိုင်ရေးကာကွယ်ဆေးအရှိန်မြင့်ထိုးနိုင်ကြဖို့လဲကုလအရာရှိတွေကတိုက်တွန်းပါတယ်။ကိုဗစ်ကရောဂါကြောင့်လူပေါင်း6တန်းကျော်သေဆုံးခဲ့တဲ့အချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အဆိုအရအခုရက်ပိုင်းနေ့စဉ်ကိုဗစ်ပိုးကူသူတစ်ကသတန်းဝန်းကျင်ထိရှိနေတာပါ။ဒါကြောင့်လဲမိနစ်တုံးကကာကွယ်ဆေးအရှိန်မြင့်ထိုးနှံဖို့မဖြစ်နိုင်တဲ့နိုင်ငံတွေမှာကာကွယ်ဆေးတွေအမြန်ထိုးနှံပေးနိုင်ဖို့အလွန်အရေးကြီးနေပြီလို့လဲကုလလက်ထောက်အသွင်းမှုချုပ်တက်ချီဗန်ကလူညိုကြီးကောင်စီကိုတနင်္လာနေ့ကပြောဆိုခဲ့တာပါကမ္ဘာတဝန်းထိုးနှံပေးထားတဲ့ကိုဗစ်ကာကွယ်ဆေးပေါင်းက 7.1 ဘီလီယံထိရှိတယ်လို့လဲသူကပြောပါတယ် WHO အဖွဲ့ဝင်နိုင်ငံ194နိုင်ငံထဲမှာလူရေ40ကျော်ကကွက်ဆေးထိုးပေးခဲ့တဲ့နိုင်ငံပေါင်းက124နိုင်ငံရှိတယ်လို့လည်းပြောပါရယ်အဲ့ဒီအချိန်မှာနိုင်ငံလူဦးရေ80ရာခိုင်နှုန်းကျော်ကာကွယ်ဆေးထိုးပေးထားနိုင်တဲ့နိုင်ငံပေါင်းက50တန်းနိုင်ငံရှိတယ်လို့လည်းပြောပါရယ်ဒါပေမဲ့လည်းဆင်းရဲမှန်ပါတဲ့တိုင်းပြည်တွေမှာကာကွယ်ဆေးထိုးထားတဲ့ပြည်သူက17ရာခိုင်နှုန်းလောက်သာရှိတယ်လို့လည်း Mr. Chiben ကထောက်ပြသွားပါတယ်COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့ကနေအရေးပေါ်မဟုတ်တဲ့အမေရိကန်အစိုးရဝန်ထမ်းအားလုံးထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဌာနကအမိန့်ထုတ်လိုက်ပါတယ်။တရုတ်နိုင်ငံမှာ COVID ကင်းစင်ရေး Zero COVID မော်ဒါနဲ့ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့စီးနင်းတွေချမှတ်ပြီးရောဂါစစ်ဆေးမှုတွေတိုးလို့နေတာပါ။ကူးစက်မှုအများဆုံးဖြစ်တဲ့ရှန်ဟိုင်းကမြို့ခံ26သန်းကျော်ကိုအပြင်းမထွက်ဖို့တားမြစ်ထားတာအခုဆိုရင်တည်ရင်သုံးပတ်ကျော်ပါပြီ။ဒီကနေ့တရက်ထဲရှန်ဟိုင်းမှာယောဂကူးစက်သူက13,000ကျော်ရှိတယ်လို့တင်းကျပ်တဲ့စီးမြင်တွေအောက်မြို့ခံတွေအစာအသောက်နဲ့နှိမ့်စင်လိုအပ်တဲ့ပစ္စည်းတွေရဖို့အခက်အခဲတွေလည်းရှိနေပါတယ်။အခုထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့အမိန့်ကကောင်စစ်ဝန်ယုံအရေးပေါ်မဟုတ်တဲ့ဝန်ထမ်းတွေနဲ့သူတို့မိသားစုဝင်တွေအားလုံးအကြုံဝင်ပါတယ်။ကိုဗစ်မျိုးကွဲ Omicron ကူးစက်မှုတွေတိုးလာတဲ့အမေရိကန်နိုင်ငံ Philadelphia မြို့မှာတော့ April 16ရက်နေ့ကစလို့အဆောက်အဦတွေထဲနှကောင်စီမတက်မနေရပြန်ပြီးတော့ချမှတ်လိုက်ပါတယ်။ Philadelphia မှာပြီးခဲ့တဲ့ဆယ်အတွင်းကိုဗစ်ကူးစက်မှုနှုန်းက50ရာခိုင်နှုန်းမြင့်တက်လာတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အမေရိကန်ပြည်နယ်နယ်မြို့အတော်များမှာ February လနဲ့ March လအစောပိုင်းကတည်းကနှကောင်စီမတက်မနေရတက်မှတ်ချက်တွေကိုဖြေလျှော့ပေးထားပြီးအခု Philadelphia ကဒီတက်မှတ်ချက်ကိုပထမဆုံးပြန်ပြီးတော့ချမှတ်လိုက်တဲ့မြို့ဖြစ်ပါတယ်။ Saudi Arabia မြန်မာနဲ့ Haiti တို့အတွဲ COVID-19 ခီးသွားအဆင့်တက်မှတ်ချက်တွေကိုလည်း American ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာ CDC ကတနင်္လာနေ့ကအဆင့်လျှော့ချလိုက်ပါတယ်။အစောပိုင်းကယောဂါကူးစက်နိုင်တဲ့အဆင့်လေးတက်မှတ်ထားတာကနေအခုအဆင့်တစ်ကိုဖြေလျှော့ပေးခဲ့တာပါ။ခုချိန်ထိတော့တကမ္ဘာလုံးအတိုင်းအတာနဲ့ကိုဗစ်ကူးစက်သူက499သန်းနဲ့သေဆုံးသူကတော့6.3သန်းကျော်ရှိပါတ
ယ်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလည်လို့တင်ပြပေးကြတာပါခင်ဗျာ။ VOA American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေကိုတင်ပြပေးတော့မှာမို့ရန်ကုန်မြို့အတွင်းစစ်ကောင်စီကအလုံးကြီးတွေတိုးချဲ့ဆောင်ရွက်နေတဲ့သတင်းနဲ့စပါမယ်။ရန်ကုန်မြို့မြို့နယ်အတော်များများမှာအခုရက်ပိုင်းလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မြို့ကနေကပြောပါတယ်။တကြံအချိန်ဖြစ်နေတာရောဖောက်ခွဲပစ်ခတ်မှုတွေပြန်ဖြစ်နေတာကြောင့်ပါမြို့ထဲမှာကင်းလက်တာတွေနဲ့စစ်ဆေးအရေးယူလာတာတွေပိုတွေ့နေရတယ်လို့ပြောကြပါတယ်။ရန်ကုန်ကလုံခြုံရေးအခြေအနေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ။
ပစ်ခတ်မှုတွေပောက်ကွဲမှုအသေးစားတွေဖြစ်နေတဲ့ရန်ကုန်မြို့မှာလုံခြုံရေးတွေပို့ပြီးတော့ထင်သာမြင်သာတွေ့နေရတယ်လို့မြို့နယ်တော်တော်များများမှနေသူတွေကပြောပါရယ်။ဒီနေ့လာနေညပိုင်းကဗဟန်းမြို့နယ်ကဘာကြီးလက်မကြီးပေါ်မှာရှိတဲ့မြန်မာပလာဇာမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့အဲ့ဒီနားတဝိုက်မှာစစ်သားတွေဝစ်ဆောင်ပြေးလက်နက်ကင်ဆောင်ကင်းလဲတာလုံခြုံရေးချထားတာတွေမြင်နေရတယ်လို့အဲ့ဒီနေရာနားမှာနေသူတယောက်ကပြောပြပါရယ်။ရန်ကုန်မြို့နယ်ထဲမှာတရက်မန်တက်ဆောက်လုပ်ထားတဲ့အထွေထွေအုပ်ချုပ်ရေးမှူးရုံးအနီးမှာလည်းစစ်ကောင်စီတပ်တွေလုံခြုံရေးယူထားတာတွေ့တယ်လို့ရန်ကုန်သူတယောက်ကပြောပြပါရယ်
။ဒီမနက်ကစပြီးတော့ကံပယ်လန်းရေရန်ရှင်းလန်းပေါ်နဲ့ရန်ကုန်စစ်နာနာဟိုမနက်9နာရီလောက်ကစပြီးတော့တက်ကပြောက်ကြားဝတ်တွေနဲ့လက်နက်ကင်တွေပတ်နေတာတော့တွေ့တယ်။နောက်မြန်မာပလာဇာနားနဲ့ဘန်နာမှာကင်းဘုံတွေပြန်ထားလာတယ်။အရင်တော့ပြန်သိမ်းသွားတာအခုမှပြန်ထားတာပေါ့နော်။နောက်နေ့ကွက်နာမှာမန်တက်ဆောက်ထားတယ်။အဲ့အိမ်နာမှာတော့စစ်တပ်ကလူတွေအပြည့်ပဲ။အဲဆောက်နေကြတာပေါ့နော်။မန်တက်နောက်ကထွေအုပ်ယုံလေ။နောက်ရင်းကြီးရဲ့ကွက်တီလမ်းတွေရဲတွေကအယောက်ဝတ်တီနဲ့ဆိုင်ကပတ်စည်းညာတွေတွေ့တယ်။ဒီမန်တက်ကစပြီးထူးခြားသတိလာမိတာပေါ့နော်။ရွှေရုံးမင်းအိမ်ယာနာမှာလည်းအယောက်ဝတ်တွေကတချို့ကတက်စီကားရက်တလူနဲ့ဆောက်နေရရှိရလို့အိမ်နာတိုင်းငယ်ချင်းတွေကတော့ပြောတယ်ဟုတ်။
ရန်ကုန်မြို့နယ်မြို့တော်ခမ်းမရှိမှာမြို့တော်ဝန်ဗဟိုမန်တက်ဆောက်လုပ်ထားတဲ့နေရာနဲ့လမ်းလျှောက်တကြံလုံးမဲ့မဟာဗန္ဒူလပန်းချံအနီးတစ်ဝိုက်မှာလည်းလေးဘက်လေးတန်းလမ်းမကြီးတွေလမ်းတွေတွေမှာစစ်ကောင်စီတုံ့ပြန်ရေးတပ်တွေချထားတယ်လို့မြို့ရဲမှနေသူတွေကပြောပါရယ်မြို့တော်ဝန်ဗဟိုမန်တက်ဆောက်နေစဉ်ကလည်းအဲ့ဒီနားမှာပတ်ကွဲမှုအသေးစားဖြစ်ခဲ့ပါရယ်တမရော်အရာရှိတဦးအပါအဝင်၃ဦးဖြစ်ခတ်ခံရတဲ့လမ်းမတော်မြို့နယ်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါရယ်ဧပြီ17ရက်တနင်္လာနေ့ညပိုင်းလုံးကစိတ်ကမ်းသာလမ်းဘက်ကနေမြောက်ဥက္ကလာဘက်ကိုပြန်လာတဲ့လူငယ်အမျိုးသမီးတစ်ယောက်ကသူ့ကြုံရတဲ့အခြေအနေကို VOA ကိုအခုလိုပြောပြပါရယ
်။မင်းညာညီမရုံးမှာအရေးကြီးပစ္စည်းတစ်ခုတင်ခဲ့တာမို့ပြန်ယူရတယ်။ချိန်က၈နာရီကျော်၉နာရီလောက်ဖြစ်နေပြီ။မယူနဲ့တကြံနဲ့အလုံးလုံးမရမှဆိုလို့ပြန်ယူရတာလေ။ညီမ၂ယောက်ဆိုတော့ပြန်တော့တက္ကစီ၅စီးတာပေါ့။ကားကတော့ကားသမားအနောက်ပိုင်းခရိုင်တောင်ဝင်ကျတဲ့ရဲရဲရှိတယ်။အဲကားပေါ်ရောက်မှသူကပြောတာ။ကတ်တွေလည်းပြတယ်။သူကတစ်ဖက် PDF တွေကိုလိုက်ပြပြီးဖမ်းနေတာတဲ့။ကားပေါ်မှာတက်နဲ့လဲပါတယ်ညီမတို့လည်းဘာလို့ကမသိဘူးပေါ့နော်ကြောက်နေပါဘူး तू ကကိုရီကိုတကြံတွင်ညာဘက်ဆိုရင်၈နိုင်နောက်ပိုင်းတော့ပြင်မထွက်ဖို့ရဲ့ ထိုင်းလည်းမှတ်ပုံတင်ယူလာအမယ်လို့ပြောတယ်ပီဒီအက်တွေကိုပိတ်ဆိတ်တိုက်ရှာမှာမလို့တဲ့တတိထားသွားဖို့သူကတော့ပြန်မာလိုက်တယ်သူတို့ကတက်စီအစားသမားပုံဖမ်းပြီးတော့တဲ့အတွင်းလိုက်ကြည့်နေတာဖမ်းနေတာပြောတာပေါ့နော်ဘလိုင်းကိုတနက်ပြပြီးပြောတာတော့မဟုတ်ဘူးပေါ့ကိုရိုကြည့်တာပုံမှန်လူမလို့မဖြစ်တင်တာမဖြစ်အောင်ပြောပြတာပါဆိုပြီးပြောတယ်ရဲမဟုတ်တဲ့တက်ကဖွဲ့လေအဲ့လိုရှိတယ်တတ
ဒီနေ့ကတော့ဒီမနက်ကစပြီးတော့ကံပဲလန်းရဲ့လက်ရှင်းလမ်းပေါ်နေတဲ့ရန်ကုန်မြို့တော်တဝိုက်လုံခြုံရေးတင်းကြပ်နေတဲ့လူလိုင်းတရားမျိုးနယ်မှာပါပြည်ခန့်မှုတွေပောက်ကွဲမှုတွေဖြစ်နေတာပါလူမျိုးစုံနဲ့အခြေခံလူတန်းစားအများစုနေထိုင်တဲ့လိုင်းတရားမျိုးနယ်မှာလေဒီရဲ့ပိုင်းလုံခြုံရေးတင်းကြပ်နေတဲ့လူလိုင်းတရားမျိုးနယ်မှာနေသူတယောက်ကဗီဒီယိုအေကိုပြောပြပါရစေ
ရောက်တကုံမြို့နယ်ထဲမှာလည်းမနေ့ဧပြီလ17ရက်ညပိုင်းလုံးကအပြန့်အလှန်ပြစ်ခတ်တံတွေကြားရတယ်လို့လိုက်လံဖမ်းဆီးတံတွေကြားရတယ်လို့အဲ့ဒီနေရာမှာနေကြသူတွေကပြောပေမဲ့
VOA ကပြစ်ခတ်မှုဖြစ်တယ်ဆိုတာကိုတိကျအတည်မပြုနိုင်သေးပါဘူးရောက်တကုံပေလီတတာပင်လုံဆေးရုံအနီး
တခုံတက်ကတော့ကြောင်းဝဲအနည်းတဝိုက်အဖြစ်တချို့လူငယ်ရက်ွက်တွေနဲ့မြောက်တကုံမြို့နယ်တွေကအထူးကလက်မကြီးတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကင်းမုံချလုံခြုံရေးယူတာအရက်ွက်တွေနဲ့စောင့်ကြည့်နေရတွေလုပ်နေတယ်လို့လည်းမြောက်တကုံမှာနေသူတွေကပြောပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့ပုံမှန်အနည်းအထားတိုင်းတွေ့ရတယ်လို့မြောက်တကုံမှာနေသူတယောက်ကလည်းပြောပါတယ်။အဲတော့သမ냐တွေ့သမ냐တော့နန်းတပ တွေ့တယ်
။ COVID ကရောဂါကူးစက်မှုတိတိတတရောကြသွားပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီနှစ်တစ်ကြိမ်ပွဲကိုနေရာတော်များများမှကျင်းပဖို့အတွက်စစ်ကောင်စီကမန်တပ်တွေစောင့်လုပ်ပြင်ဆင်ထားပါတယ်။ဒီလိုအများကြားမှာတော့လုံခြုံရေးအခြေအနေကြောင့်တကြံကာလကိုအရင်တွေကလိုပြောနိုင်မှာမဟုတ်ဘူးလို့ပြောကြပါရယ်ဆရာနာရှင်ဆန့်ကျင်နေသူတွေကလည်းစစ်ကောင်စီတပ်တွေဖိနှိပ်တာခံနေရတဲ့ပြည်သူတွေကိုကိုကျင်းစာတဲ့အနေနဲ့တကြံပွဲတော်ကိုကိုနီးကိုဟန်နဲ့ဆန့်ကျင်ကြဖို့အတွက်တိုက်တွန်းဆောင်ဩမှုတွေလုပ်နေကြပါရယ်ရှင
်မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာစကိုင်းတိုင်းကလေးမျိုးမှာစစ်တပ်ကနေအိမ်တွေလိုက်လံမိရှုနေတဲ့တဲ့င်းကိုပြောပြပါမယ်အခုတော့စကိုင်းတန်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေတိုက်ပွဲပြင်းထန်နေတဲ့သတင်းကိုအရင်ပြောပြပါမယ်။ဖုန်းဆက်သွယ်မှုအင်တာနက်ဆက်သွယ်မှုတွေဖြတ်ထုတ်ခံထားရတဲ့စကိုင်းတန်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီရက်ပိုင်းတိုက်ပွဲပြင်းထန်တာဖြစ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေဖြစ်ခဲ့ပါတယ်။တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားမတ်လ29ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ခဲ့တယ်လို့စစ်ကောင်စီကနေပြီးဧပြီလ17ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဧပြီလ3ရက်နဲ့4ရက်နေ့တွေမှာတော့နယ်လင်းကြီးရွာနီးမှာစခန်းချထားတဲ့ KIA နဲ့ PDF ပူးပေါင်းတပ်စခန်းတွေကိုစစ်ကောင်စီတပ်ဘက်ကတိုက်ခိုက်ခဲ့ကြောင်းနဲ့ဒီလိုတိုက်ခိုက်ချိန်မှာ KIA နဲ့ PDF ပူးပေါင်းတပ်တွေကပင်လယ်ဘူးမြို့ကနေမည်ရဲစခန်းနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့ဝန်းရောက်တိုက်ခိုက်ခဲ့တယ်လို့သတင်းမှာဖော်ပြပါတယ်။စစ်ကောင်စီတပ်တွေဘက်ကဧပြီလ9ရက်နေ့မှာပင်လယ်ဘူးမြို့ကိုပိတ်ဆို့တိုက်ခိုက်ခဲ့ပြီးတဲ့နောက်10ရက်နေ့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဆုတ်ခွာသွားတယ်လို့ပြောပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးတာရှိခဲ့တယ်လို့ပြောပေမဲ့အတိအကျမဖော်ပြပါဘူး။ KIA PDF ပူးပေါင်းတပ်ဘက်ကအလောင်း၈လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမိတဲ့အကြောင်းတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကသတင်းထုတ်ပြန်ချက်ထဲမှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာနိုင်ငံပိုင်အဆောက်အုံတွေအများပြည်သူတွေနဲ့သက်ဆိုင်တဲ့စေယုံကြောင်းလူနေအိမ်စတွေကိုအကောက်အွယ်ယူတိုက်ခိုက်ပြီးတော့ Geneva Convention နဲ့ပြည်ပဆိုင်ရာဥပဒေအရစစ်ရာဇဝတ်မှုမြောက်တဲ့ကြောင်းဆွဆွဲထားပါတယ် PDF တပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတပ်တွေဟာဒီကြောင်းကနေပြီးတော့တိုက်ခိုက်တဲ့အတွက်လူနေအိမ်တွေကိုထိခိုက်ပျက်စီးတယ်လို့ဆိုပါတယ်အရသားတွေလည်းပြစ်ဒဏ်ခံရတယ်လို့ PDF ဘက်ကအခုလိုပြောပါတယ်
တိုက်ကြတော့တင်းဖို့ကတိုက်ကြတယ်ပဲတို့တော့လေပြစ်ကူလို့လည်းခါတယ်တော့ဆရာဆုံးရတာပါလေစဉ်းပြန်မှာဆိုတော့အထူးနည်းနည်းလေးနာကြမှာဆိုလို့ဒီရည်ရကောင်းမှာချေလို့ရတာလေချေလို့ရတာပလေးတဲ့ဟိုဒီလေဒီလေကဆက်လက်ခါကြတော့သူကအနာလီနဲ့ဘုန်းကကျရတာလူကြီးနေတော့ညံ့ရစီသွားတာပေါ့ဒီနေ့ဆယ်ရက်ဒီကနေ့တော့ရဲ့အမှားတာအကြီးလည်းမရှိဘူးအဲကြောက်ရင်းဆုံးဆိုတဲ့ယူအမှာသူလေရက်စစ်ခူလာချတဲ့နေရာတော့အရသာ၃ရက်ကိုလည်းပြတ်တတ်သွားတာပေါ့စစ်ကောင်စီပြတ်တတ်သွား
တယ်အရသာတစ်ဆုံးမှုနဲ့ပတ်သက်လို့ view ကတိကျအတည်ပြုနိုင်တာတော့မရှိသေးပါဘူးတိုက်ပွဲဖြစ်ပွားတဲ့ဧပြီလ9ရက်နေ့ကနေပြီးတော့10ရက်နေ့အထိစစ်တပ်ကလေကြောင်းကနေပြီးတော့အချင်းချင်းတိုက်ခိုက်ခဲ့ကြောင်းနဲ့ ဒေသခံရွာသားတွေထောင်ချီပြီးတော့တင်းရှောင်နေရတဲ့ကြောင်းပြောပါရယ်ပင်လယ်ဘူးဘက်မှာအခု၁ရက်နဲ့၂ရက်အတွင်းတိုက်ပွဲတွေငြင်းသက်နေပေမဲ့ကောလင်းဝင်းတိုဘက်မှာတိုက်ပွဲတွေဖြစ်ပွားနေရဆိုတဲ့သတင်းတွေလည်းထွက်နေပါရယ်ဗျူရီအနေနဲ့ကတော့အဲ့ဒီဘက်ကိုဆက်သွယ်မရလို့အတိမပြုနိုင်သေးပါဘူး KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမွီနော်ဘူးကတော့ပင်လယ်ဘူးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့အောက်ခြေကတရားဝင်သတင်းပေးပို့လာတာမရှိတဲ့ကြောင်းပြောပါရယ်အဲ
့ဒီသတင်းကတော့ကျွန်တော်စီမားမတက်တော့ခင်ဗျာလိုက်ပေါ်မှာတော့ပြစ်တယ်။ဒါမှမဟုတ်ကျွန်တော်တို့တရင်တက်တာမရှိဘူး။အဲဒါကျွန်တော်တို့တီးပြပြောလို့မရဘူးလား။ဒီ Skyday နေစပက်မှာကတော့ကျွန်တော်တို့လူတွေတို့ထားတာတော့များရှိတယ်။ဒီ Skyday စပက်ကပြည်ပြည့်နေတဲ့အနေနဲ့ဒါလည်းသူတို့နဲ့ပူးပေါင်းပြီးမှပေါ့နော်။အဲဒီလုပ်ငန်းကတော်တော်များရှိတယ်။ဆိုတော့သူတို့ရှစ်တန်းကအဲဒီတက်မိုးတွေအဲဝန်ခိုင်တာလားအဲ့ဒါတော့မသိဘူး။ဒါကြောင့်တို့ဒီကနဲ့ဘူကနဲ့ဒါရိုက်အဲ့မှာကုကဲတာတော့မရှိဘူး
။ KIA ဘူတယောက်ကြာဆုံးတယ်လို့သတင်းတွေအွန်လိုင်းမှာတွေ့ရပေမဲ့ဒါကိုလည်းအတည်ပြုချက်မပေးနိုင်ဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။စကိုင်းတိုင်းအထက်ပိုင်းပင်လယ်ဘူးကောလင်ဝင်းတူစတဲ့မြို့နယ်တွေမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စက်တင်ဘာလအတွင်းမှာဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးလိုင်းတွေကိုဖျက်တောက်ခဲ့တာကြောင့်မလို့သတင်းရယူဖို့လည်းခက်ခဲရှိနေပါတယ်ခင်ဗျာ
။ကိုတန်းညုံတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာစကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းစစ်ကောင်စီတပ်တွေကရွာတွေကိုလိုက်လံမိရှုနေတဲ့တဲ့ရင်ကိုပြောပြပါမယ်။အခုတော့စကိုင်းတိုင်းအတွင်းမှာပဲစစ်ကောင်စီတပ်တွေကကလေးမြို့နယ်အတွင်းမှာရွာတွေမိရှုတဲ့တဲ့ရင်ကိုပြောပြပါမယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့နယ်မှာမနေ့ကရောဒီကနေ့ဧပြီလ12ရက်နေ့မှာပါစစ်ကောင်စီတပ်ကနေကျေးရွာတွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကနှချောင်းရွာမိရှုခံရတယ်လို့ဒီကနေ့မှနှချောင်းရွာအနီးကအောင်ချမ်းသာနဲ့တာစီရွာပါမိရှုခံရတာပါအိမ်မိရှုခံရွာသားတွေဟာတောတောင်နဲ့မြို့ပေါ်ကဆွေမျိုးသားချင်းတွေစီမှာခိုလုံနေရတယ်လို့စားတောက်နေထိုင်ရေးအခက်ခဲတွေရှိနေကြပါတယ်ကလေးမျိုးရဲ့စီရေးအခြေအနေရန်ကုန်ကပြပို့တဲ့တဲ့ရင်ကိုတော့ကိုချင်းချမ်းကပြောပြပေးမှာပါခင်ဗျာ
ကလေးမျိုးနဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နှချောင်းကျေးရွာဟာမနေ့ကဧပြီလ17ရက်နေ့မှာမိရှုခံခဲ့ရပြီးဒီကနေ့ဧပြီလ12ရက်နေ့မှာလဲအောင်ချမ်းသာရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့နှချောင်းဒေသခံတူကအခုလိုပြောပါတယ
်ခုလဲမနေ့ကလဲ85လုံးလောက်ပါတော့တယ်ဒီနေ့လဲဆောက်ရှို့နေရနေရတနေ့15လောက်ကမှာရှို့တယ်အောင်ချမ်းသာမှာရှို့တယ်ဖီတာမှာလဲရှို့တယ်ဖီတာရအောင်ချမ်းသာရပေါ့ခွေးတွေလဲချီပြီးနေတော့ကျွန်တော်တို့ဘာမှလုပ်လို့မရသေးအခုနှစ်နာရီ23မိနစ်လောက်မှာဆက်ရှို့တယ်။လောလောဆယ်အပြည့်ပြည့်လို့မရသေးဘူးဗျ။ဒီရှို့နေရတဲ့အကြောင်းပြချက်ကတော့ရှို့ရင်လို့ကိုရှို့လာနေမှာတော့
ဒီကနေ့မွန်းလွဲပိုင်းလောက်မှာနှချောင်းရွာနီးအောင်ချမ်းသာရွာနဲ့စီတာရွာကိုမီးရှို့ခဲ့တယ်လို့သူကပြောပြမိလဲလက်ရှိကျေးရွာထဲမှာစစ်ကောင်စီတပ်တွေရှိနေတာကြောင့်မီးလောင်မှုအခြေအနေကိုဒီကနေ့ညနေ6နာရီအထိမသိရသေးပါဘူး။နှချောင်းရွာဟာမနေ့ကဒီဇင်ဘာလကနေဒီနှစ်ဧပြီလအထိ၄ချိန်တိုင်မီးရှို့ခံခဲ့ရပြီးတော့အင်ဂျင်200နီးပါးမီးရှို့ခံခဲ့ရပါတယ်ပထမအချိန်တုန်းကနေအလုံး40ကျော်နဲ့ဒုတိယအချိန်မှာတော့နေ80ကျော်မီးလောင်ကျွမ်းခဲ့တယ်လို့အခုတစ်ချိန်ကအများဆုံးလောင်ကျွမ်းတာလည်းဖြစ်ပါတယ်နှချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးမှာခက်ခဲတွေရှိနေတယ်လို့နှချောင်းကျေးရွာဒေသခံကပဲဆက်ပြောပါတယ်
ဘလိုမျိုးနေထိုင်ကြလဲဆိုတော့ဒီတောင်ကျော်တွေဆိုတော့ဒီကောင်းတဲ့တောင်ကျော်တွေကိုအဲ့လိုကာကွယ်ယူပြီးတော့အဲသူတို့စဲတွေပါထိုးပြီးတော့နေကြတော့ပြည်သူပေါင်းဆောင်တော့ချင်တာဗျပဒံရှိတဲ့လူကတော့ဟွာပေါ့မြို့ပေါ်တက်ပြီးတော့နေကြတာပေါ့အင်းသားတဲ့လူလည်းအင်းသားနဲ့နေကြတယ်ဒါပြီးတော့ပြည်သူသားချင်းတွေအိမ်မှာလည်းနေရလူလည်းနေရတာပြီးတော့ဘုံကြီးကြောင်းနေပေါ့နော်အဲ့လိုလည်းနေကြတာပေါ့ကျော်ရီပါတယ်ပြန်နေကြတာများပါတယ်လိုကေကေရှင်းနဲ့ကျွန်တော်စမ်းစီဖားတွေပေါ့နော်အဲ့လိုမျိုးတွေရောလိုအပ်လာနိုင်တယ်အဆစ်ဆေးတွေရောရှိလာနိုင်တယ
်ကလေးမျိုးနယ်တောင်ပိုင်းမှာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါမနေ့ဧပြီလ17ရက်နေ့မှာနှချောင်းကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံ PDF အဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးနယ်ကာကွယ်ရေး PDF အဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ကျွန်တော်တို့ဒီနှန်းကားကလည်းလေအဲ့မှအခုလုံးပြန်လာတာကနေအနှစ်ဆောင်မအိတ်တာကားကအစီ30လောက်လောက်လောက်ရှိနေကြအဲ့ဒါကြီးဖြတ်တန်းလာတာကိုဒီ PDF အဖွဲ့ကလည်းလုံးမဆွေးတိုက်ခိုက်တယ်ကြမင်းကတော့သူတို့35လောက်ကြားတယ်အဲ့မှနှစ်ဆောင်မရှိတဲ့အိမ်ကိုရင်းရှုနေတာကြမင်းတို့လေရင်းရှုသူ့ခံရင် PDF မလာခိုင်းနဲ့ဆိုပုံမှန်လုပ်တယ
်နှစ်ဆောင်ရွာဘက်ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကအထီးကိုက်များတယ်လို့ PDF ဘက်ကပြောပေမဲ့လည်း VOA ကတိကျအတိမပြုနိုင်သေးပါဘူး။တိုက်ပွဲအချိန်နှင့်အိမ်မီးလောင်မှုဖြစ်စဉ်တွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။လက်ရှိကလေးမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF စတဲ့ပူးပေါင်းအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာလားနဲ့ချီနေပါပြီ။တိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းခုန်နေကြရတဲ့ဒေသခံတွေလည်းထောင်ထဲချီရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကချင်းပြည်နယ်ရောသခိုင်းတိုင်းအတွင်းကိုပါငင်းမြင်ရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာပြီးတဲ့နောက်ပိုင်းကြေးရွာတွေမီးရှို့ဖျက်ဆီးခံရတာဟာဇက်ရိုက်ဆိုသလိုဖြစ်လာနေတာပါခင်ဗျာ
။ကိုငင်းကြံတင်ပြပေးခဲ့တာပါခင်ဗျာ။ကလေးမျိုးကကြေးရွာတွေမီးရှို့ဖျက်ဆီးခံရတဲ့တည်င်းနဲ့တစ်ဆက်ထက်မှာပဲသခိုင်းတိုင်းအတွင်းမှာပဲရင်းမာပြည်မြို့နယ်မှာစစ်ကောင်စီကနေမြင့်ရှင်းလင်းလုပ်ပြီးတော့နေအိမ်တွေမိရှုံနေတဲ့တဲ့ကိုပြောပြပါမယ်။စကိုင်းတိုင်းရင်းမာပြည်မြို့နယ်တွေကကံပွေးကျွရအုပ်စုကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေရှင်းလင်းမှုတွေလုပ်နေတာမှာရေတောက်ကန်တောပြင်ကျေးရွာ၊ကံစုကျေးရွာစတဲ့ကျေးရွာတွေကနေအိမ်တွေမိရှုံခံခဲ့ရပါတယ်။လွန်ခဲ့တဲ့တလကျော်ကလေးကဒေသတဲတပ်ဆွဲပြီးစစ်ကောင်စီတပ်တွေနေမြင့်ရှင်းလင်းနေတာကြောင့်ဒေသခံတောင်သူတွေဒေသလွှာမှာထွက်ပြေးပုန်းခုန်နေကြရပါတယ်။ရမပင်မြို့နယ်တဲမှာဒီကနေ့အထိဖြစ်နေတဲ့အခြေအနေတွေကြောင်းရန်ကုန်ကလာတဲ့တင်ကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ
။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေသလိုစစ်ကောင်စီတပ်တွေကလည်းစကိုင်းမြို့နယ်တော်တော်များများမှာနေမြေရှင်းလင်းမှုတွေလုပ်နေပါဗျ။ရမပင်မြို့နယ်ကဗန်ပွေးကျေးရွာနောက်မှာဧပြီလ3ရက်နေ့4ရက်နေ့တုန်းကတိုက်ပွဲအနည်းငယ်ဖြစ်ခဲ့ပြီးတဲ့နောက်ဗန်ပွေးကျေးရွာအုပ်စုထဲမှာပါတဲ့ရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတပ်ဖြတ်မိရှူတာတွေလုပ်နေတယ်လို့ဒေသခံတွေကပြောကြပါဗျ။ဒီနေ့ဧပြီလ12ရက်နေ့မှာတော့အင်ဂျီ300ဝင်းကျေရှိတဲ့ကံစုကျေးရွာတွေကိုစစ်တပ်တွေဝင်ရောက်မိရှူခဲ့တာကြောင့်အင်အလုံး30ကျော်မိလောင်ခဲ့တယ်လို့ခုလိုပြောပါဗျ
။ဒီနေ့ကံစုဘက်က10နိုင်လောက်ကရှူနေတာပေါ့နော်အဲ့ဒါခုချိန်ကြီးလဲလောင်းနေတဲ့ပေါ့အခုတော့ကျေးရွာကနေတော်တော်များများတို့တော့လည်းရှောင်းနေတယ်လို့ဝင်တတ်တာတော့လည်းငါးရီတော့မပါတော့
ဘူး။ဧပြီ17ရက်တနင်္လာနေ့ကလည်းဗန်ပွေးကျေးရွာအုပ်စုတွေကပဲလူဦးရေ200ဝန်းကျင်လောက်ရှိတဲ့ရေတောက်ကန်တောပြင်ကျေးရွာကအိမ်တွေကိုမီးရှို့ခဲ့တာကြောင့်နေအိမ်ဆက်ရှင်လုံးမီးတဲ့ပါသွားတယ်လို့ဒေသခံတို့ကပြောပါရဲ့။န
ေ့က17ရက်ကနေ့ကတော့ရေတောက်ကန်တောပြင်မှာရှိတဲ့ဒီတော့မှနေကြတဲ့တောင်သူတွေပေါ့ဗျာ။အဲ့ဒီအိမ်တွေမှာမီးရှို့ကန်လာစစ်စစ်လုံးတော့ပါတော့တယ်မင်းရဲ့
စစ်တပ်လူလာတဲ့ပြူစောဓိတွေအင်အားကောင်းတဲ့ဗန်ပွေးကျွရဲမှာစစ်ကောင်စီတပ်တွေတလားကျော်တဲ့ကစကန်းချပြီးအနီးနားရွာတွေထဲဝင်ရောက်ရှာဖွေမိရှို့တာတွေလုပ်နေတာလို့ဒေသခံတွေကပြောကြပါတယ်ဗန်ပွေးကျွရအုပ်စုထဲမှာဗန်ပွေးရွာဗန်ပွေးမြောက်ရွာနဘူတော်တကြဆတ်ရွေစုခန်းစင်လက်ပံကန်စုဆိုတဲ့ရွာရှိရာပါဝင်ပါတယ်ဗန်ပွေးရွာမှာစစ်တပ်တွေစတင်တပ်ဆွဲခြင်းကလေးကကြံရွာတွေကရွာသားတွေအလုံးဘေးလွတ်ရာထွက်ပြေးတင်းရှောင်နေကြရတာတလားခွဲလောက်ရှိနေပြီလို့ဒေသခံတို့ကအခုလိုပြောပါတယ်
။ဒီနေ့ဆိုရင်ပေါင်း46ရက်တလားနဲ့တစ်ချောင်းအမြဲတမ်းလက်ဆင်းလဲနေရတယ်သူကဗန်ပွေးအုပ်စုထဲမှာရွာက6ရွာရှိရတယ်လို့6ရွာလုံးကပြေးနေ
အခုနှစ်ဖေဖော်ဝါရီလပိုင်းကစလို့ရင်းမပင်မြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကထိတွေ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။အခုရက်ပိုင်းဗန်ပွေးကျွရတော်ဝိုက်ထိတွေ့တိုက်ပွဲတွေမရှိဘဲစစ်ကောင်စီတပ်တွေကရွာတွေထဲကိုဝင်းမီမီရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်တွေရွာတွေဝင်လာကြရင်ရွာသားတွေကိုဖမ်းဆီးတာတပ်ဖြတ်တာတွေအပြင်အိမ်တွေရာနဲ့စီမီရှို့နေတာကြောင့်ဒေကင်းရထွက်ပြေးနေကြရတာလို့တောင်ရအလုံးလုံးကြတဲ့ရွာကန်တွေကပြောပါတယ်တချို့တွေကစစ်ကောင်စီတပ်တွေထွက်သွားတဲ့အချိန်ရွာကိုပြန်လာနေကြတာမျိုးရှိပေမဲ့ကြောင်းရွှေရခတ်တဲ့တပ်ကြီးရဲအုပ်တွေခလေးတွေများတဲ့မိသားစုတွေကတော့တောထဲမှာပဲနေနေကြရတာပါလက်ရှိမှာတော့ရင်းမပင်ဘက်ကအိုးအိမ်စွန့်ထွက်ပြေးနေကြတဲ့သူတွေအတွက်စားတောက်ရေးနဲ့နေထိုင်ရေးကိစ္စတွေမှာအခက်အခဲတွေအများကြီးရှိကြတယ်လို့ဒေသခံတွေကပြောကြပါတယ်ရှင
်အလိမ်မာတင်ပြပေးခဲ့တာပါခင်ဗျဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုထုတ်လွှင့်ပေးနေတဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ49နဲ့လိုင်းလက်မီတာ190တို့အပြင် YouTube စာမျက်နှာနဲ့ Facebook တို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာမကြခင်မှာအပတ်စဉ်ခဏတွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် UA Plus application ကိုဒေါင်းလုဒ်ရယူပ
ါ။တော်ရှင်တို့အခုနားဆင်နေကြရတာကတော့အပြည့်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခနော်။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကမ္ဘာတစ်လွှားခီးသွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းတို့ကိုနားဆင်ကြရမှာပါ။ဒါတွေကိုမတင်ဆက်ခင်ပထမဆုံးတော့ထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့သတင်းကိုပြောပြချင်ပါတယ်။မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာနေသူတွေနှစ်စဉ်လိုလိုရှိနေတာမှာဒီနေ့ဧပြီလ12ရက်နေ့မှာတပ်ပြင်းနေတဲ့ရောက်လာသူ16ယောက်ကိုထိုင်းလူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တနင်္လာနေ့ကတော့ထိုင်းနိုင်ငံမဲဆောက်မြို့စစ်စည်းရေးဂိတ်မှာအာလူတွေတင်လာတဲ့ဟင်းသီးဟင်းရွက်ကားနဲ့ပုံလိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။အခုအပြည်လာအတွင်းအခုချိန်ထိထိုင်းနိုင်ငံကိုမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူ960တဲ့မနေ့ဖမ်းဆီးခံရတဲ့အခြေအနေကိုထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတွေကပြည်နယ်တွေတရားမဝင်နေဆက်ဖြတ်ဝင်လာသူတွေကိုထိုင်းနိုင်ငံဘက်ကတင်းတင်းကြပ်ကြပ်စောင့်ကြည့်တားဆီးနေပေမဲ့လည်းမြန်မာနိုင်ငံဘက်ကဝင်လာသူတွေနေစဉ်လိုလိုရှိနေပါတယ်။ဒီကနေ့ဧပြီလ12ရက်နေ့မှာမြောက်ရီဘက်ကနေတပ်ပြည်နဲ့မဲဆောက်မြို့ကိုတရားမဝင်ရောက်လာသူ16ယောက်ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တုန်းကလည်းမဲဆောက်မြို့စစ်စေးရေးဂိတ်မှာအာလူတွေတင်လာတဲ့ဟင်းသီးဟင်းရွက်တင်တဲ့ကားတွေပုံအောင်လိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ဟင်းသီးဟင်းရွက်တင်လာတဲ့ကားတွေထဲလူကုန်ကူးသူတွေကဖွဲ့ပြီးခေါ်လာကြတာဖြစ်ပါတယ်။ဒီကနေ့ဧပြီလ12ရက်နေ့ထိဧပြီလရဲ့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူ960တဲ့မနည်းရှိနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီနေ့ဧပြီလ12ရက်နေ့မှာမြောက်ရီတချမ်းကနေပြီးတော့ဒီတပ်ပြည်နဲ့မဲဆောက်တဲ့ဝင်လာတာမြန်မာ16ရောက်ရှိကြ။နောက်မနေ့ကဧပြီလ17ရက်နေ့အတွင်းမှာတရားမဝင်ရောက်မှုဖြစ်စဉ်နှစ်ခုရှိပါတယ်။တစ်ခုကတော့မဲဆောက်အထွက်ပထမစစ်ဆေးရေးဂိတ်မှာအာလူတင်တဲ့သီးနှံကားပေါ်မှာတုံးအောင်လိုက်ပါလာတဲ့မြန်မာ9ယောက်။ဒုတိယအုပ်စုကတော့မြောက်ဝီမြို့နယ်ပချမ်းပေါ့။မြန်မာပချမ်းနေပြီးတော့ထိုင်းနိုင်ငံမဲဆောက်ပချမ်းကိုတရားမဝင်ရောက်လာတဲ့အဖွဲ့၃ဖွဲ့ရှိပါတယ်။ပထမအဖွဲ့က9ယောက်၊ဒုတိယအဖွဲ့က12ယောက်၊တတိယအဖွဲ့က28ယောက်စုစုပေါင်း49ယောက်ဖြစ်ပါတယ်။ဒီအပိုင်းထဲမှာထိုင်းနဲ့မွန်ပြည်နယ်ဇာကထနာပူရီပြည်နယ်တွေကခရိုင်ဒီကသုံးခုနေရာသုံးခုမှာတရားမဝင်ရောက်49ယောက်ဖမ်းခံရပါတယ်ဗျ။2020ဧပြီလ1ရက်နေ့ကနေဧပြီလ12ရက်နေ့ဒီနေ့ဒီတရားမဝင်မြန်မာ960ယောက်ထိုင်းနိုင်ငံထဲဝင်လာပြီးတော့ကလူပွဲစား6ယောက်အဖမ်းခံကြရပါတယ်ဗျ။
ထိုင်းနယ်စပ်ဒေသတွေနဲ့ထိုင်းနိုင်ငံအနှံ့အပြားမှာလူပုံကူးမှုတားဆီးနှိမ်နှင်းရေးအဖမ်းအဆီးတွေအများများနေတဲ့အတွက်အသီးနှံတင်တဲ့ကားတွေထဲမှာလူတွေကိုဖွက်ပြီးတိတ်ဆောင်လာတာမျိုးလူပွဲကားတွေကလုပ်နေတာဖြစ်ပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်စပ်ဒေသမှာအယုဒ္ဓယာပြည်နယ်၊ဆုံးကလာပြည်နယ်ထိုင်းမလေးရှားနိုင်ငံနယ်စပ်တွေအထိလူကုန်မှုခံရတဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းမိနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေမကောင်းလာတာကြောင့်အလုပ်ကံရဖို့အတွက်ထိုင်းနိုင်ငံအတွင်းပိုင်းထိရောက်အောင်လူကုန်ကူးသူတွေကိုအခကျင်းဝင်အများအပြားပေးပြီးလာနေကြတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ကျွန်တော်တို့ပတ် 18,000 နဲ့ 28,000 ဒီပေးရပါတယ်။မလေးရှားပြည်သွားမဲ့လူတွေကတော့ပေါင်ကလာပြည်နယ်ရောက်ပြီးပတ် 3,000 လောက်ပေးရတယ်လို့ကြားသိရပါတယ်။
မြန်မာကျပ်ငွေနဲ့ဆိုရင်73သိန်းလောက်ထိလူကုန်မှုကပေးပြီးသွားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါထိန်းချုပ်ဖို့အတွက်အပါအဝင်နေဆက်ဒေသတွေကနေလူကုန်ကူးသူတွေနဲ့တရားမဝင်ဝင်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နေဆက်တွေမှာပုံမကင်းလက်စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလထဲကညွှန်ကြားထားပါတယ်ရှင်။
မအေးအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်။ယူကရိန်းသမ္မတကနိုင်ငံအပေါ်ရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်ဟာမကြုံဘူးလောက်အောင်ရက်ဆက်ကြမ်းထုတ်ပြီးဒီအခြေအနေဟာဥရောပတစ်ခွင်လုံးအတွက်အန္တရာယ်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားကျူးကျော်စစ်ဒုတိယလအတွင်းဝင်ရောက်လာချိန်မှာတော့ယူကရိန်းမြို့တော်ကီးဖ်ကိုသိမ်းပိုက်မဲ့အကြံကိုရုရှားတွေလက်လွတ်လက်ပုံပေါ်ပါတယ်။အနောက်နိုင်ငံတွေကလည်းပြန်လည်ဆုတ်ခွာသွားတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုစစ်ရာဇမှုကျူးလွန်သူတွေအဖြစ်ပြောဆိုထားပြီးသူတို့ဟာအမျိုးသမီးတွေကိုမဒိန်ကျင့်တယ်လို့အယက်သားတွေကိုလူမဆန်စွာတတ်ဖြတ်ခဲ့တယ်လို့ဆွဆွဲထားပါတယ်။ VOA သတင်းတောက် Arash Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်။ဒီသတင်းထဲမှာစစ်နှလုံးထိခိုက်ဖွယ်ရာပုံရိပ်များပါဝင်တာကိုကြိုတင်အသိပေးအပ်ပါတယ်ခင်ဗျာ။
Ukraine တန်ကြက်ကကားနဲ့လေကြောင်းယံကာကွယ်ရေးစနစ်ပါဝင်တဲ့ယာဉ်တန်းကိုပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပေးတယ်။ VOA အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်မပြုနိုင်သေးပါဘူး။ရုရှားအနေနဲ့စစ်ဖက်ပြစ်မှတ်တွေကသာအဓိကထားတိုက်ခိုက်တယ်ဆိုပေမဲ့လည်းမြေပြင်အခြေအနေကတော့ကွဲပြားနေတာပါ။အခုတွေ့ရတဲ့ပုံကတော့ Ukraine နိုင်ငံ Thamatos မြို့ကဘူရာယိုမှာပါ။လွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်ခိုက်မှုအတွင်းဒါစင်နဲ့ချီတဲ့အရသားတွေတည်ဆင်းခဲ့ပေမဲ့ရုရှားကတော့ဒါဟာသူတို့လက်ချက်မဟုတ်ကြောင်းညင်းဆိုပြီးယူကရိန်းတွေဟာသူတို့ဘာသာပြန်လည်ပြစ်ခတ်ပြီးတော့စစ်ဆက်ဖြစ်အောင်လုပ်နေတာလို့ဆွဆွဲပါတယ်ရုရှားတပ်တွေပြန်လည်ဆုတ်ခွာသွားပြီးနောက်မြို့တော်ခီးဖ်စင်ဂျေဘုံဘူချာမြို့လက်မရီပေါ်မှာရောကျင်းနေနဲ့မှမြုပ်ထားတဲ့ရုပ်လောင်းတွေကိုပြန်ဖို့ရရှိပြီးတဲ့နောက်မှာပဲယထာပူဇာရင်ကိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတာပါအမေရိကန်မျိုးသားလူမျိုးရေးအကြံပေး Jake Sullivan ကအခုလိုတပ်ဖြတ်မှုတွေဖြစ်လာမှာကိုထောက်လှမ်းရေးသတင်းတွေကချုပ်တင်သိရကြောင်း ABC This Week အစီအစဉ်မှာအခုလိုပြောရတယ်
There was a plan from the highest levels of the Russian
government. သူတို့ကြူးကြော်မှုကိုစန့်ကျင်တဲ့အရဲသားတွေကိုပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အကြမ်းဖက်နှိမ်နင်းမှုကြောက်ရွံ့တင်ငယ်ပြီးလက်အောက်ခံနိုင်ငံသားတွေအဖြစ်သွတ်သွင်းဖို့အတွက်လူမဆန်စွာစနစ်တကျဖိနှိပ်ဆောင်ရွက်တဲ့အစီအစဉ်အစင်းမြင့်ရုရှားအစိုးရခေါင်းဆောင်တွေမှရှိနေပါတယ
်။ Ukraine သမ္မတဗလိုဒီမီယာဇယ်လန်စကီကလည်းရုရှားရဲ့ရန်လိုရဲ့ကြူးကြော်စစ်အတွင်းလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ကြောင်းနဲ့ဒီအခြေအနေဟာဥရောပတစ်ခွင်လုံးအတွက်ချင်းကြောက်မှုဖြစ်တယ်လို့သတိပေးပြောဆိုပါတယ်။ဥရောပနိုင်ငံတွေဟာယူကရိန်းနိုင်ငံကိုထောက်ခံပံ့ပိုးပေးနေပေမဲ့လည်းရုရှားဆွေးင်ကိုဝယ်ယူသုံးစွဲနေစေပါဒီလိုဝယ်ယူမှုကိုရပ်ပစ်ဖို့လိုတယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင် Republican အောက်လွှတ်တော်အမတ် Liz Cheney က CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ
် We need to do everything we can to increase our own
ဒီရင်းမှာထုတ်လုပ်လို့ရနိုင်သမျှတိုးမြင့်ထုတ်လုပ်ပြီးဖြစ်နိုင်သမျှသူတို့ကိုအစွမ်းကုန်ကူညီပေးသွားဖို့အတွက်ကျမတို့အနေနဲ့လုပ်နိုင်တာတွေအားလုံးလုပ်ဖို့လိုပါတယ်အခုကနေ့စဉ်နေ့တိုင်းအချိန်တိုင်းမှာရုရှားရင်နံတဲ့တံခွေကိုဆက်တင်သွင်းနေပြီးတော့ယူကရိန်းမှာလူမျိုးရုံးတပ်ဖြတ်နေတဲ့ပူတင်ကိုငွေကြေးထောက်ပံ့နေပါတယ
်။ယူကရိန်းနိုင်ငံသားတော်တော်များများကတော့အင်းနီဂျင်းနိုင်ငံမျိုးဆက်တွေကိုဖျက်ချော်ခိုးလုံနိုင်ခဲ့ကြပြီးမယ်။မာရီယူပူးလိုစိတ်ကမ်းမျိုးတွေမှာပြိမိနေသူတွေကတော့ဘေးလွတ်ရာတိမ်းရှောင်မှုမလွယ်ဘူးဖြစ်နေတာပါ။ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံတကာချက်ချင်းကြီးအဖွဲ့အကြီးအကဲပက်စကယ်ဟန်ကရင်ဆိုင်နေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ Sky News ကိုခုလိုပြောရတယ
်။ We went there with buses, we moved, we tried.
ဘတ်စ်ကားတွေနဲ့သွားခဲ့ပြီးအဲ့ဒီပတ်ဝန်းကျင်မှာထပ်ခါတလဲလဲရှာခဲ့ပါတယ်။ဒါပေမဲ့ကံမကောင်းစွာပဲမာရီယိုပိုးဝန်းကျင်တဝိုက်မှာအန္တရာယ်အလွန်များပါတယ်။ကျွန်တော်တို့ကိုပေးထားတဲ့လုံခြုံရေးအာမခံချက်ကလည်းမကောင်းတာကြောင့်မာရီယိုပိုးတဝိုက်ကီလိုမီတာ20လောက်ကနေလှည့်ပြန်ခဲ့ရပါတယ
်။ရော့ယန်ခါမြို့မှာဆိုရင်လေရုရှားတွေပြန်ဆုတ်ခွာသွားပြီးနောက်သူတို့ဖြတ်စည်းခဲ့တဲ့နေအိမ်တွေကြားမှာမြို့ကန်တွေရဲ့ရုပ်ကျွန်းတွေကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။ယူကရိန်းမှာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေတစတစပိုးပြီးတော့ပေါ်ပေါက်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်အောင်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ကမ္ဘာတလွှားခီးတွားစီစဉ်ကိုပြောပြပါမယ်တောင်အာဖရိကနိုင်ငံကစ်တောင်မြို့ကစားတောက်ဆိုင်တစ်ခုမှာဂီနက်စာအုပ်မှာစံချိန်တင်ရလောက်အောင်အမျိုးအမည်များတဲ့ Max Shake ရတာဆုံးရပါတယ်ရတာပေါင်း208မျိုးအထိရှိတဲ့ Max Shake တွေကိုကမ္ဘာတလွှားခီးတွားအစီအစဉ်ကနေမဆုမြမွန်နဲ့အတူတွားမြည်ကြည့်ကြရအောင်ပါခင်ဗျာ
ထူးခြားတဲ့နောက်ခံသမိုင်းရဲ့လှပတဲ့ရှင်ရဲအားတွေကြောင့်တောင်အာဖရိကနိုင်ငံဟာကမ္ဘာလှည့်ခရီးသွားဧည့်သည်တွေကိုဆဲဆောင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။စပွဲမျက်နှာပြင်လိုမျက်နှာပြင်အပြတ်ဖြစ်နေတဲ့အထင်ကရ Table Mountain တောင်ကြီးရှိတဲ့ကိတ်တောင်မြို့ကိုသွားလည်သူတွေအနေနဲ့အရသာဆုံး Milkshake တွေကိုတောက်နိုင်တဲ့နေရာတစ်ခုရှိနေပါပြီ။တစ်ခုဧည့်သည်25သန်းလောက်လာကြတဲ့ Victoria and Alfred Waterfront ကမ်းလှမ်းနေရာမှာဖွင့်ထားတဲ့Gibson's Gourmet Burgers and Ribs ဆိုင်မှာဖြစ်ပါတယ်။ဒီဇိုင်နာဘာဂါမျိုးစုံနဲ့အသားကင်ရောင်းတဲ့ဒီဆိုင်မှာ Guinness ကမ္ဘာစံချိန်တင်ရလာအောင်ကို Milkshake အမျိုးပေါင်း208မျိုးမှာယူတောင်းနိုင်ကြပါတယ်။အချိုကျသူတွေအတွက်မယိုးရအောင်လို့အရသာမျိုးစုံရတဲ့ Milkshake တွေထဲမှာဝါမဆိုးတဲ့သူတွေအတွက် Fat Free Milkshake မျိုးတွေ၊တက်သီးနဲ့ဖြော်တဲ့ Milkshake မျိုးတွေ၊ဒိန်ကျင်နဲ့ဖြော်တဲ့ Milkshake မျိုးတွေ၊တခါတက်တက်လွတ်စားသူတွေအတွက် Vegan Milkshake မျိုးတွေလည်းမကပဲအရက်ပါတဲ့မြောက်ဆိတ်မျိုးပါအစုံရနိုင်တာပါ
အမေရိကန်ကဘာဂါနဲ့အသားခင်ဆိုင်တွေပုံစံမျိုးလုပ်ထားတဲ့ Gibson's ဘာဂါဆိုင်မှာဆိုင်စားဖွင့်တွေကမြေဆိပ်တွေကိုရောင်းရတာဖြစ်ပါတယ်။အားပေးသူတွေကြောင့်အခုလောက်အမျိုးအစားအစုံနဲ့ကမ္ဘာစံချိန်တင်ရလောက်တဲ့အထိဖြစ်သွားတာလို့ဘူးတွဲဆိုင်ပိုင်ရှင်ကရှင်းပြပါတယ်
။ When we initially opened up the restaurant we had about 40 milkshakes and because they were so popular
ကျွန်တော်စားတဲ့ဆိုင်ဖွင့်တွေကတော့ milkshake အမျိုးအစား40လောက်ရောင်းပါတယ်။တိတ်လူချိန်များတော့အမျိုး100, 150နောက် 200နောက်ဆုံး209မျိုးထိဖြစ်သွားတာပါ။၅နှစ်အတွင်းမှာလည်းအမျိုးမယ်တွေအခုလောက်ထိများသွားတာပါ
။နိုင်ငံတကာမှာစီးပွားအဖြစ်ရောင်းတဲ့မြောက်ဆိတ်တွေထဲမှာအမျိုးအစားအများဆုံးရနိုင်တဲ့နေရာအဖြစ်2019ခုနှစ်တုန်းက Guinness ကမ္ဘာစံချိန်မှတ်တမ်းစာအုပ်ထဲမှာစာရင်းဝင်ခဲ့ပါတယ်။အမျိုးအစား209မျိုးဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်ဖို့အတွက်တာဝန်ပေးခံရတဲ့အကဲဖြတ်ဒိုင်း၅ယောက်ထဲကတယောက်ကတော့တောင်အာဖရိကနိုင်ငံကနာမည်ကြီးစဖို့မှုကြီး Pete Goffert ဖြစ်ပါတယ်။ဆိုင်မှာရောင်းတဲ့ milkshake တစ်ခုချင်းစီရဲ့အရသာကိုသူနဲ့အတူဒိုင်နှစ်ယောက်က9နိုင်ခွဲလောက်ကြာအောင်နီးပြီးတော့မှဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ As each milkshake came out it was numbered and my job was to make sure that I had the list of ingredients.
ကျွန်တော်တော့ယူလာမြ milkshake တိုင်းကိုနံပါတ်မှာအထဲမှာပါလာတဲ့အရသာတွေကပေးထားတဲ့ပတ်ဝန်းကျင်စီးစင်းတိုင်းမှန်ရလားဆိုတာကိုစစ်ရတာပါ။စင်းထဲမှာပါတဲ့အတိုင်းအရသာမှန်ကျွန်တော်နီးပြီးသွားရင်တော့နောက်ဒိုင်နှစ်ယောက်ကအခုရင်းစီကိုထပ်မြည်ပြီးစစ်ဆေးပါတယ်။ milkshake 209မျိုးလုံးရဲ့အရသာတွေကိုကျွန်တော်တို့မြည်ကြည့်ရတာဖြစ်ပါတယ
်။ American မှာ burger နဲ့ milkshake ဆိုင်တွေခေတ်စားခဲ့ချိန်1930ပြည့်နှစ်ပိုင်းတွေတုန်းက milkshake ထည့်ပေးတဲ့ခွက်အရှိပုံစံအတိုင်း Gibson's burger ဆိုင်မှာရောင်းတဲ့ milkshake အများစုကိုထည့်ပေးပါတယ်။ဒီဆိုင်က milkshake တွေအကြောင်းလူမှုကွန်ရက်တွေပေါ်မှာပါရေးပန်းစားနေလို့တကူးတကလာတော့ကြသူတွေလည်းမနှဲပါဘူး။
We came here for the milkshakes and the variety. I saw them on Instagram and I just
milkshake ရတာမျိုးစုံရရယ်ဆိုတာ Instagram ပေါ်မှာတွေ့လို့မဖြစ်ဖြစ်အောင်ဒီကိုလာပြီးတောက်ကြည့်မယ်ဆိုပြီးကျမတို့လာခဲ့တာပ
ါလူမှုကွန်ရက်ပေါ်မှာတွေ့လို့လာတာမှန်ပေမဲ့ဆိုင်ရောက်တော့ရနိုင်တဲ့ milkshake အမျိုးအမယ်တွေများလွန်းလို့ဘာမှရမှန်းတော့မသိအောင်လို့ရွေးချယ်ရခက်လာတယ်လို့စားတောက်ဆိုင်လာသူတွေကပြောကြပါတယ
် We saw a Facebook ad about the Guinness Book of World Records over 207 milkshakes so we decided
milkshake ရတာ209မျိုးနဲ့ Guinness စာအုပ်မှာစံချိန်တင်နေဆိုတာ Facebook ပေါ်မှာတွေ့ရလို့ဒီကနေ့ဒီကူလာမယ်လို့ဆုံးဖြတ်ပြီးလာခဲ့ကြတာပါကျွန်တော်မျှော်လင့်ထားတာတွေအများကြီးကိုတာလွန်နေပါတယ်ဒီမှာရှိသမျှ milkshake တွေအားလုံးကိုတောက်နိုင်ဖို့အမြန်ဆုံးထက်လာနိုင်အောင်ကြိုးစားပြီးတော့လာအောင်ပါပါ
1930 1940ပြည့်နှစ်ပိုင်းတွေကအမေရိကန်မှာ soda shop, malt shop လို့ပြောတဲ့စားတောက်ဆိုင်တွေဟာလူငယ်တွေစနစ်တနင်္ဂနွေစူးကြတဲ့ဆုံရက်နေရာတွေအဖြစ်ခေတ်စားခဲ့တာပါအဓိက soda ရေတွေရေခဲမုန့်တွေ milkshake တွေအဖြစ်ပေါ့ပေါ့ပါပါစားနိုင်တဲ့အသားညပါမုန့်တွေရောင်းတဲ့ဆိုင်တွေဖြစ်ပါတယ်ရေခဲမုန့် no cream နဲ့တခြားအချို့မျိုးစုံရောထည့်ဖြောတဲ့ milkshake တွေဟာ19ရာစုမှာတည်းကစပြီးရှိခဲ့တာပါဒီနေ့မှတော့ကိုစိတ်ကြိုက်အမေရီထည့်ပြီးတော့အရသာကိုလိုသလိုဖန်တီးနိုင်တဲ့ milkshake မျိုးတွေခုလိုဆိုင်မှာမှာယူတောင်းနိုင်ကြပါပြီ
I drank a chocolate peppermint milkshake in a late 20
ကျွန်မအခုတောင်းနေတာ chocolate pepper mint အရသာ milkshake ဖြစ်ပါတယ်ကမ္ဘာမှာအမျိုးမယ်အများဆုံး milkshake တွေဒီမှာရပါတယ်ကျွန်မတို့တော့တစ်ခါလာတစ်မျိုးရွေးချယ်ကြရှိတဲ့အတွက်သိကိုသဘောကျပါတယ်အခောက်တိုင်းမတူတဲ့အရသာတောင်းနိုင်မှာသိကိုကောင်းပါတယ်
တောင်အာဖရိကနိုင်ငံဂိတ်တောင်မြို့က Gibson's Gourmet Burgers and Ribs ဆိုင်မှာဘာဂါနဲ့အသားခင်ကိုအဓိကရောင်းတာဖြစ်ပေမဲ့များပြားလာတဲ့ milkshake အမျိုးအစားတွေကြောင့် Guinness စံချိန်မှတ်တမ်းစာအုပ်မှာစာရင်းဝင်ခဲ့တာပါဒီဆိုင်မှာ milkshake အရသာတွေထွင်ကြတဲ့စဖို့မှုကြီးတွေကလည်းသွားရင်းလာရင်းလမ်းမှာတခြားသူတွေစားတောက်နေကြတဲ့မုန့်အချိုတွေကိုမြင်ရတာကနေ milkshake အရသာတွေဘယ်လိုထွင်ရင်ကောင်းမလဲဆိုတဲ့အကြံကိုရတယ်လို့ပြောကြပါတယ်အချိုနဲ့ရေခဲမုန့်ကြိုက်သူတွေအတွက်ကတော့ရေခဲမုန့်အရသာဆုံးထူးခြားတဲ့မုန့်အချိုမျိုးစုံရောထားတဲ့အရသာထူးလာတဲ့ milkshake တွေတောက်ရဖို့အတွက်ဒီဆိုင်ကိုတကူးတကလာနေကြပါရဲ့ရှင်ကျွန်မဆူမြတ်မောင်ပ
ါမဆူမြတ်မောင်စီစဉ်တင်ဆက်တဲ့ကဘာတလွားခီးသွားစီစဉ်နားဆင်ရတာပါခင်ဗျအခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂါညစကားဝိုင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဆီယာနာတင်ပြတဲ့နောက်အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာဘန်ဒါငွေဒေါ်လာတန်း1000ကျော်ကိုလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီနဲ့တခြားကိစ္စတွေအတွက်အသုံးပြုနိုင်ရေးအမေရိကန်ကပြန်ပေးမဲ့မျှော်လင့်ချက်ပို့ပြီးအားကောင်းလာတယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အသိမှတ်ပြုတာမျိုးမရှိသေးပေမဲ့လည်း NUG ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်တာဝန်ရှိသူတွေကတရားဝင်လက်ခံတွေ့ဆုံခဲ့တယ်လို့အမေရိကန်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးအောင်မျိုးမင်းကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဦးအောင်မျိုးမင်းဒီဝေးနဲ့ဆက်သွယ်မေးမြန်းခွင့်ပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့အမေမင်းတို့ကအခုအမျိုးဂျာကာလာအမျိုးသားညွေဆိုတာ MUG ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှာရောက်နေတယ်အမေရိကန်ပြည်ထောင်စုမှာတွေ့ဆုံဆွေးနွေးကြရရှိတယ်ဆိုတာကျွန်တော်သိထားပါတယ်ဆိုတော့ပထမဦးဆုံးဒီကိုယ်စားလှယ်အဖွဲ့ဖြည်းစင်ရဲ့ mission point ရည်ရွယ်ချက်လေးအရင်ပြောပြပ
ါ mission ကတော့ကျွန်တော်တို့အဓိက၃ချက်ရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုရကကူညီမှုအားပေးမှုအစဉ်ဆက်ရှိခဲ့ပါတယ်အခုလည်းရှိနေတော့ပါပဲဒါပေမဲ့ကျွန်တော်တို့ဟိုတိတက်ပုံမူပြီးတော့ထိရောက်တော့ဟိုအပိုင်းနဲ့ပတ်သက်ပြီးကူညီမှုတွေထပ်ပြီးတော့ဖြစ်စေဖို့ရယ်အထူးဖြင့်ကျွန်တော်တို့ကအခုဆိုရင်တကပါလုံးမိဘကယူကရိန်းကိုအာရုံစိုက်ပြီးတော့ယူကရိန်းပြည်သူတွေနဲ့နိုင်ငံကိုကူညီမှုတွေအများကြီးဖြစ်နေဒါကိုကျွန်တော်တို့သဘောပေါက်ပါတယ်ယူကရိန်းနဲ့ပတ်သက်ပြီးတော့လည်းရက်တည်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့မြန်မာနိုင်ငံမှာလည်းအခုချိန်ထိတနစ်ကျော်မြန်မာပြည်သူတွေကအကြမ်းဖက်စစ်ကောင်စီရဲ့ရက်စက်ရုံမာမှုเนาะကျွန်တော်တို့ကျူးဒီဒီသူ့ရဲ့နယ်မြေတွေကိုကျူးကျော်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်နေတဲ့အကြောင်းကိုကျွန်တော်ထပ်လောင်းတော့သတိပေးခြင်းနဲ့အရာမျိုးဖြစ်တယ်။တစ်ချိန်တည်းမှာပဲယူကရိန်းပြည်သူတွေနဲ့ယူကရိန်းနိုင်ငံကိုကဘာကအာရုံစိုက်ပြီးကူညီသလိုမြန်မာနိုင်ငံဦးတော်နိုင်ရေးနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီဖက်ဒရယ်တိုက်ပွဲကိုအပိတ်ကူညီမှုတွေအရှိန်ဟုန်မြင့်တင်မှုဖြစ်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဂျီနိုဆိုက်ပေါ်မှာအတိမတ်ပြုတယ်ဆိုရက်ထုတ်ပြန်ကြေညာချက်တွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ကူညီမှုတွေပေးမယ်ရှိတယ်။အားရမျိုးတွေကိုဘယ်လိုမျိုးပုံစံနဲ့ပေးမလဲ။တစ်ချိန်တည်းမှာတွင်ကျွန်တော်တို့အမေရိကန်အစိုးရအနေနဲ့စစ်ကောင်စီလက်ထဲရောက်မှဆိုပြီးတော့ကျွန်တော်တို့ဒီခစ်တထိမ့်သိမ်းထားတဲ့ငွေကြေးရှိပါတယ်အဲ့ဒါတွေကိုအခုချိန်မှာအရန်လိုအပ်နေပြီဒါကြောင့်မလို့အမြန်ဆုံးထိရောက်စွာနဲ့ပေးဖို့လူသားချင်းစာနာမှုအကူအညီတွေတခြားသောနည်းလမ်းတွေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုရဲအကြောင်းအရာပေးဖို့ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့ NUG အစိုးရပေါ်မှာတိကျက်ပို့ပြီးတော့တန်ရေးတမန်ရေးနောက်တစ်ခါကျွန်တော်တို့အစိုးရဖြစ်အသိအမှတ်ပြုပြီးတော့လှုပ်ဆောင်နိုင်ဖို့အတွက်ဒါကျွန်တော်တို့လာရောက်ပြီးတော့ပြောဆိုစီယိုပြုံးစော်တဲ့ခရီးစဉ်ပဲဖြစ်ပါတယ်
။ဟုတ်ကဲ့ကဲ့။ကျွန်တော်တို့မမင်းတို့တွေးရဲ့စီတွေးဆိုဝယ်နေပတ်သက်လို့ကျွန်တော်တို့မမင်းတပုံနေဖေးဆိုမှာတင်နေပြကျွန်တော်တို့ကြည့်ရပါတယ်။ဆိုတော့ဒီနေရာမှာအားလုံးစုံသွားအောင်လို့မမင်းအမေရိကန်အစိုးရအဖွဲ့တွေကအစ်အမြင့်ဆုံးတွေးကြတာဘယ်သူနဲ့တွေးခဲ့ပါသလဲ။တွေးဆိုဝယ်နေပတ်သက်လို့အချင်းချင်းလေးပြောပြပေးပါပြီးတော့ကွန်ဂရက်ဆွတ်တော်ပေါ်နေအမေရိကန်ကွန်ဂရက်ဆွတ်တော်တဲမှာရောတွေ့တဲ့တာရှိပါလားခင
်ဗျ။ဟုတ်ကဲ့ပါကျွန်တော်တို့အနေနဲ့ကတော့အမေရိကန်အစိုးရရဲ့ policy ကိုပုံမအားကောင်းအောင်ပုံမထိရအောင်လုပ်ဆောင်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကိုကျွန်တော်တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနမှာကတော့သူတို့ရဲ့ဒီ State Department ရဲ့အစစ်မြင့်အကြံပေး Mr. Chollet နဲ့ကျွန်တော်တို့တွေ့ဆုံခဲ့တယ်။အခုမှမဟုတ်ပါဘူး။ကျွန်တော်ရင်နှုံးကသူကိုယ်တိုင်အရှိတောင်အာရှခရီးစဉ်မှာတော့ကျွန်တော်က online ကနေတွေ့ဆုံခဲ့ပြီးတော့နော်မြန်မာနိုင်ငံရဲ့အခြေအနေတိကျက်ပုံမူပြီးလှုပ်ဆောင်မှုရဲ့ဟိုရှင်းလင်းပြတ်သားပြီးတော့တကယ်ကိုထိရောက်သောနိုင်ငံကြီး policy တခြားသောအာဆီယံနဲ့ပတ်သက်တဲ့ policy ချမှတ်ဖို့တင်ပြခဲ့ပါတယ်။အခုဒီချိန်မှာတော့ကျွန်တော်တို့လူကိုယ်တိုင်တွေ့နေတာပေါ့နော
်။
သူရဲ့လူကိုယ်တိုင်နဲ့တွေ့ဆုံပြီးပြောကြတဲ့ခါမှာဒီလိုမျိုးကျွန်တော်တို့အကူအညီတွေလုပ်ပေးရကျေးဇူးတင်တယ်။အကူအညီတွေအတွက်ဖန်တီးပေးရကျေးဇူးတင်တယ်။ဒါပေမဲ့ထိရောက်ပြီးတော့တကယ်ဒီကဘာလုံးကနေပါဝင်နိုင်တဲ့အထူးသဖြင့်အမေရိကကလာမဲ့လုံခြုံရေးကောင်စီမှာဆိုလို့ရှိရင်လေသူကကျွန်တော်အလှည့်ကြဥက္ကဋ္ဌဖြစ
်
အချိန်ထဲမှာလည်းလူခွေးကောင်စီမှာလည်းသူကအဖွဲ့ဝင်ဖြစ်လွတ်ဆောင်လာတော့သူတယောက်တည်းမကဘောတခြားသောနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအကြမ်းဖက်စစ်ကောင်စီရက်တက်မှုအတွက်ကျွန်တော်ပြောဆိုနေတာသူကတော့အမြင့်ဆုံးလို့ကျွန်တော်ပြောလို့ရပါတယ်ဟု
တ်ကဲ
့နောက်ထပ်တစ်ခုကတော့ဒီကျွန်တော်တို့အမျိုးသားလုံခြုံရေးကောင်စီပေါ့ National Security Council နောက်တို့နဲ့ကျွန်တော်တွေ့ဆုံခဲ့တယ်။အဲဒီမှာတော့ Asia Pacific နဲ့ဒီ Oceania ဒီသမုဒ္ဒရာနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူနဲ့ကျွန်တော်တွေ့ဆုံပါတယ်။တွေ့ဆုံတဲ့နေရာမှာတော့ အခုလောလောဆယ်ကျွန်တော်တို့ဖြစ်နေတဲ့ကိစ္စတွေမှာကျွန်တော်တို့ဘက်ကဟိုဒီယူကရိန်းနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ရက်တည်မှုတွေပြခဲ့ပေမဲ့ဒီရုရှားနဲ့တရုတ်ကအခုချိန်ထိဒီမြန်မာနိုင်ငံစစ်ကောင်စီကိုကူညီမှုတွေရှိနေတယ်ထောက်ပံ့မှုတွေရှိနေတယ်အဲ့တော့ဒီအကြောင်းအရာကိုကျွန်တော်တို့ geopolitics လို့ခေါ်တဲ့ဒေတာအတွင်းလှုပ်ရှားမှုတွေဒေတာအတွင်းမှာထည့်သွင်းစဉ်းစားမဲ့ကိစ္စတွေနောက်တစ်ခါအာဆီယံနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေကတကယ်တမ်းပြောမယ်ဆိုရင်ထိရောက်မှုမရှိဘူးဒါကြောင့်မလို့တခြားသောနီလန်အာဆီယံနေမကပဲနဲ့တခြားသောနီလန်နေနဲ့လှုပ်ဆောင်တဲ့နယ်ဆိုရဲနိုင်ငံသားရဲ့အယူဆသူ့ရဲ့နော်ပုံမထိရောက်နိုင်တဲ့နိုင်ငံရေးလှုပ်ဆောင်ချက်အကြောင်းမျိုးကိုကျွန်တော်တင်ပြဖြစ်ပါတယ်ကွန်ဂရက်စ်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီကွန်ဂရက်စ်အမတ်များနဲ့ကျွန်တော်တို့တွေ့ဆုံမှုတော့မရှိဘူးဘာဖြစ်လို့ဆိုတော့ကွန်ဂရက်စ်ကရည်နာနေတဲ့အခြေအနေဒါပေမဲ့ဒီဟုတ်ကဲ့ကျွန်တော်တို့ဒီ House နဲ့ပတ်သက်တဲ့သူရဲ့ဒီအထက်လွှတ်တော်အောက်လွှတ်တော်ပေါင်းထားတဲ့ဒေသမှာမြန်မာနိုင်ငံရေးကိုလှုပ်ဆောင်နေတဲ့နိုင်ငံသားရေးကော်မတီတို့နောက်တစ်ခါသူတို့ရဲ့သက်ဆိုင်ရာဝန်တန်းနေနဲ့ကျွန်တော်တွေ့ဆုံပြီးတော့ကွန်ဂရက်စ်ရဲ့အရေးပါမှုအချိန်ထဲမှာရင်ကွန်ဂရက်စ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုဘာမဘီလို့ခေါ်တဲ့ဥပဒေကြမ်းပေါ့နော်အောက်လွှတ်တော်ကျွန်တော်တို့ကပြဋ္ဌာန်းဒါအတီးပြပြီးဒါပေမဲ့ကျွန်တော်စိတ်နှိပ်မှာပြဋ္ဌာန်းပေးဖို့အတွက်လိုအပ်တယ်ဆိုတဲ့အကြောင်းဒါကိုကျွန်တော်နေနဲ့တိုက်တွန်းပြောဆိုမှုတွေတော့လုပ်ဆောင်ခဲ့ပါတယ
်ဟုတ်ကဲ့လောမမျိုးနာပြောသွားတယ်ပထမပြောသွားတဲ့ mission ရွေးချက်၃ခုပေါ့အဲ၃ခုထဲမှာအလဲကားတစ်ခုမြန်မာနိုင်ငံကိုလူသားစာနာမှုအကူအညီတွေပို့ပြီးတော့ဒီနောက်တစ်ခုကအမေရိကန်ကထိန်းထားတာမြန်မာပြည်ရဲ့ပိုက်ဆံရှိအဲ့ဒီပိုက်ဆံကိစ္စလည်းပြောကြတယ်ဆိုတော့ဦးမမင်းရပါလား
ကျွန်တော်တို့လက်ရှိအခြေအနေမှာတော့သူတို့နည်းချက်ချင်းရမှာမဟုတ်ပါဘူးဒါကတော့ဒါကတကယ့်ကိုကျွန်တော်တို့ဟိုခက်ခဲတယ်ပုံမှန်လင်းပြောမယ်ဆိုရင်နောက်တစ်ခါနိုင်ငံဒီပေါ်မှာပေးတဲ့ပုံစံတွေတစ်ခုနဲ့တစ်ခုမတူပါဘူ
း
ဒါပေမဲ့ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဒီဟာကကျွန်တော်ပြည်သူတွေရတင်ရတိုက်တာလည်းဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့အမြန်ဆုံးပေးဖို့လှုပ်ဆောင်နေတယ်လှုပ်ဆောင်မှုလိုအပ်တယ်ဒါကြောင့်မလို့လှုပ်ဆောင်ပေးပါဆိုတဲ့အကြံကိုကျွန်တော်တင်ပြနိုင်ခဲ့တယ်ကျွန်တော်ရဲ့တင်ပြချက်ကိုစဉ်းစားပြီးတော့ဒါလှုပ်ဆောင်မှုအတွက်ဆက်လက်သွားနေပါတယ်ဒီနေ့တွေ့မနေ့ပြန်ပေးမယ့်အစီအစဉ်တော့မရှိပြဒါပို့ဖို့လင်းပြောတာပါဒါပေမဲ့ပေးဖို့လိုအပ်တယ်ဆိုတဲ့အကြောင်းအရာရင်ပေးမယ်ဆိုရင်ကျွန်တော်နဲ့ထိရောက်စွာအသုံးပြုနိုင်တယ်ဆိုတဲ့ NUG နဲ့ဒီဒီမိုကရေစီလှုပ်ရှားမှုတိုင်းဒီမှာကျွန်တော်ရဲ့စီစဉ်ဆောင်ရွက်မှုပြောထားတဲ့အတွက်တို့နည်းထည့်သွင်းစဉ်းစားမှုတော့ရှိလာပါမှာ
ဟုတ်ကဲ့ညင်ညံတော့မရနိုင်ဘူးဒါပေမဲ့ရှားမယ်ဆိုတဲ့ပျော်လင်းချက်မျိုးကိုဥပမာပို့ပြီးတော့အားကောင်းစေတာ
ပို့ပြီးတော့အားကောင်းစေပါတယ်တစ်ချိန်တည်းမှာလည်းကျွန်တော်တို့အနေနဲ့ဒီဟာမျိုးတွေမကဘဲနဲ့အခုဆိုရင်ကျွန်တော်ဘာမှပေးနဲ့ပတ်သက်ပြီးတော့เนาะတို့တိုးတက်မှုရှိလာတယ်အဲ့ဒီမှာလည်းကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ကူညီမှုကိစ္စတွေပါတယ်နောက်တစ်ခါကျွန်တော်တို့ဒီနှစ်မှာချထားတဲ့ appropriation bill ဆိုတာရှိပါတယ်ဒီမှာဆိုလို့ရှိရင်လည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပုံမူပြီးတော့ဘတ်ဂျက်ချထားတဲ့အကြောင်းအရာတွေကျွန်တော်လုပ်ဆောင်နေတာရှိတယ်။အဲ့တော့ဟိုဘက်အပိုင်းကိုကျွန်တော် separate တွန်းလှန်တွန်းနေတယ်။ကြအောင်လည်းကျွန်တော်လုပ်မယ်။ဒါပေမဲ့ဒီအချိန်တွင်းမှာလည်းလက်ရှိလုပ်ဆောင်နေတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလူသားချင်းစာနာမှုအကူအညီတွေနောက်တစ်ခါတိုက်ပွဲဝင်အင်အားစုတွေရဲ့ဟိုအားတွေပုံမူအားကောင်းမှုတွေယာယီလက်ရှိမှာတော့ဒီငွေတွေကကျွန်တော်တို့လက်ရှိကိုရရှိမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒါဥပမာမျိုးတို့ဘက်ကရွေးမရှင်းခီးစဉ်ရွေးချက်ပုံမှုနဲ့ကိုဘက်ကတင်ကြရတယ်သူဘက်ကပြန်ဆူနေအဲ့ဒါအပြင်ပေါ့လीနော်အမေရိကန်တောင်ရှိသူတွေတွေ့တဲ့အခါမှာဥပမာမျိုးတို့ဒီမှာတခြားသစ္စာဝင်တွေတွေ့တဲ့အခါမှာသူတို့ဘက်ကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့ဆရာနာသိမ်းမှုအခြေအနေဒီဆရာနာသိမ်းမှုတော်လှန်ရေးမှာဟလာဥဆောင်နှုတ်ရှားနေကြတယ်ဥပမာမျိုးတို့လို NGO အစိုးရအဖွဲ့တောင်ရှိသူတွေအခါတခြားအဖွဲ့အစည်းတွေဒီလှုပ်ရှားမှုတစုံလုံးတခါဒိုင်းကြီးအခြေအနေဒီစုံလုံးနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဘက်ကဟလာအစိုးရင်ဆုံးလို့ဆိုတဲ့ကိစ္စမျိုးသူတို့ဘက်ကစိတ်အဝင်စားဆုံးလို့ဆိုတဲ့ကိစ္စမျိုးဒါမို့ရင်သူတို့ဘက်ကနေပြီးတော့တွန်းအားပေးတာပေါ့ဒီလိုလုပ်ပေးပါလားဟိုလိုလုပ်ပဲဒီလိုမလုပ်ဘူးလားဟိုလိုလုပ်ပဲစသလိုမျိုးပေါ့နော်ဘာများပြောတာရှိလဲဗောမို့
အခုဆိုလို့ရှိရင်ကျွန်တော်တို့ဒီစီးပွားရေးပိတ်ဆို့မှုတစ်ခုပြီးတစ်ခုတိုးလာတယ်ဒါပေမဲ့ရေနံနဲ့သဘာဝတက်မှုနဲ့ပတ်သက်ပြီးတော့ဒီပိတ်ဆို့မှုသူတို့အမေရိကန်အစိုးရမချသေးဘူးတော်သူတို့ဘက်ကဆုပ်ရိပ်နေတာကတကယ်လို့များချလိုက်မယ်ဆိုရင်မြန်မာပြည်သူတွေနဲ့တိတက်ပုံမှုစိုးရတဲ့လူမှုဒုက္ခတွေကြုံနိုင်မလားနောက်တော့ကအများပြည်သူအများကိုလှုပ်ဆောင်တဲ့အခါမှာဟိုခြေပွားရေးချက်တဲမှုကြောင့်တခြားပြည်သူတွေအတွက်ပုံမှုစိုးကျိုးဖြစ်စေနိုင်မလားအတွက်ဆုပ်ရိပ်မှုဆွေးနွေးနေရဆိုကျွန်တော်သိရတယ်အဲ့တော့ကျွန်တော်တို့ပြောတာတော့ရှင်းရှင်းလေးပါကျွန်တော်တို့ဟိုသူတို့ကဒီလိုမျိုးသဘာဝတန့်ငွေတွေရေနံတွေကိုပိတ်လိုက်တဲ့အတွက်မြန်မာပြည်မီးမောင်ကျသွားမလားဆိုတဲ့ပုံစံမျိုးပေါ့နော်ကျွန်တော်ကပြောတယ်မြန်မာပြည်သူရဲ့လက်ရှိမှာအခုလျောက်မီးမောင်ကြနေပါပြီခဏခဏဖြတ်လိုက်နေတော့ဖြစ်နေတာဒီ gas တွေပါတွေပိတ်မှာမဟုတ် MOG ကိုပိတ်မှာမဟုတ်အချိန်တည်းမှာမြန်မာပြည်သူတွေနဲ့ကျွန်တော်တွေ့ဆုံနေခါမှာသူတို့ကပြောပါတယ် လက်ရှိမှာကြာရောက်တဲ့မိပြက်တဲ့ကိစ္စတဲ့ဆာလို့ရှိရင်เนาะအနာဂတ်ကမ္ဘာမြန်မာနိုင်ငံမှာလုံးဝအလင်းရောင်မရှိဘဲနေရမယ့်စစ်အာဏာရှင်စနစ်အောက်ကိုပြန်မသွားချင်ဘူးဆိုတဲ့အတန်ကိုပြောတဲ့ခါမှာဒါကိုတို့တော်တော်ဟိုစဉ်းစားစရာဖြစ်သွားတဲ့အရာမျိုးပေါ့เน
า
ะ
ဥပမာမင်းမသာပြောသွားတဲ့အထက်မှာ NGG အစိုးရကိုတာမန်ကြီးကဒီချက်ပို့ပြီးတော့အိမ်မက်ပြုဖို့ဆိုတဲ့ကိစ္စပါပါတယ်ဒါနဲ့ပတ်သက်လို့ရောဥပမာမင်းအားရစရာတစုံတစ်ခုရခဲ့ပ
ါပြောမယ်ဆိုရင်တော့ကျွန်တော်တို့ယာနှုံးပြေတော့မရဘူးခင်ဗျာဘာကြောင့်လဲဆိုတော့ NGG အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုဖို့မှာအများကြီးအခက်အခဲရှိပါတယ
်ဟုတ်ပါတယ
်ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုပ်လှုပ်ရင်းနဲ့သူတို့ရဲ့အသိမှတ်ပြုဖို့ပေါ့အဲဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြစရာမလိုပါဘူးအစိုးရဖြစ်အသိမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံမှုကအလုံးမြင်တဲ့အတိုင်းပါပဲကျွန်တော်တို့ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံနေတကယ့်ကိုကျွန်တော်တို့ရဲ့ပြောကြားချက်နဲ့ကျွန်တော်တို့ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ထဲပို့မယ်ဒါကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အသိမှမရှိဘူးပဲအစိုးရကဲ့သို့ဆက်ဆံနေတွေ့ဆုံနေဒီလိုမျိုးတွေ့ဆုံမှုတွေနောက်ထပ်ထပ်ပြီးတော့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့အခုဘုရင်ပြောသွားတာကိုကျွန်တော်နားထောင်ခဲ့တာကြောင့်ဒီလိုဖြစ်စီဒီကိုယ်စားလှယ်ဖွဲ့ရဲ့ရှင်းနေပတ်သက်လို့အမျိုးမျိုးနေနဲ့အတိုင်းအတာတစ်ခုအထိဂျင်းအားမှုရှိရဲလို့ကျွန်တော်အဲ့လိုခံစားမိပါတယ်ဆိုတော့အဲ့ဒီဂျင်းနဲ့အားရတဲ့အတိုင်းအတာပမာဏကိုကျွန်တော်ကစင်လေးဥပမာမျိုးတတ်မှတ်ပေးခြင်းနဲ့ဘလော့အစင်တီဂျင်းနဲ့အားရမှုရှိပါတယ်ဆိုတော့ပါဆိုကျွန်တော်တို့အဲ့ဒါတုံညာကစိတ်အကျဆုံးကိုးကတော့အားရဆုံးအဲ့ဒီဂျားထဲမှာတုံညာနဲ့ကိုးဂျားထဲမှာအစင်ပြီးပါဆိုဥပမာမျိုးဘလော့ပြီးသွားမယ်က
ကျွန်တော်တို့ကိုဒီမှာအတိအမှတ်ပြုပြီးတွေးဆုံနေဖြစ်နိုင်တဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခွင့်ရတယ်ကမလာခင်ကကျွန်တော်တို့ကအောက်မှတ်ကရပြီးသားပါဒါအစိုးရပြောမယ်ဆိုရင်အောက်မတ်ရထားပြီးသားဖြစ်တယ်။အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုသူတို့ရဲ့ပြောဆိုမယ်ဆိုတဲ့အချက်တွေပူပေါင်းလှုပ်ဆောင်မယ်ဆိုတဲ့အချက်တွေကူညီမယ်ဆိုတဲ့အချက်ကိုကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကဟိုဟိုအမှတ်60လောက်ကျွန်တော်ပေးနိုင်ပေးချင်ပါတယ
်။0 to 9မှာ
ကာလအချိန်မှာ6 or ပေးချင်တယ
်။ဟုတ်ကဲ့ပါ
။နောက်တစ်ခုကတော့တကယ်တမ်းအကောင့်ထဲပေါ်မှုကကျွန်တော်တို့တကယ်ကြုံတွေ့ရပြီးအလင်းမြန်နဲ့အကောင့်ထဲပေါ်ပြီးတော့လှုပ်ဆောင်နိုင်လို့ကျွန်တော်ဂုံလူမှတ်ရတဲ့အထိကိုကျွန်တော်85လောက်ထိကျွန်တော်ပေးချင်ပါတယ်။
ဟုတ်ကဲ့ပါခင်ဗျာအခုလိုအချိန်ယူပြီဆိုပြီးတာကျေးဇူးထူးတင်ပါတယ်ဗျာမြို့မင်
းဟုတ်ကဲ့ကျေးဇူးတင်ပါကိုကျော်သိန
်းကိုကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာပြည်အမေရိကန်တန်ခါတဲ့အင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပါခင်ဗျာခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲပြောပြပေးပါအောင်မယ်အမေရိကန်နိုင်ငံနယူးယောက်မြို့က36လမ်းဘရုတ်ကလင်းမြေအောက်ဘူရာယုံမှာတိတန်ဆန်တော်ချင်းဒီကနေ့မနက်ပိုင်းမှာပဲအနည်းဆုံးလူ9ယောက်တနက်နဲ့အပြစ်ခံရတယ်လို့ရဲတပ်ဖွဲ့သတင်းအရင်းမြစ်တွေကပြောပါတယ်။မိကိုထွက်နေတာကြောင့်ရောက်ရှိလာတဲ့မိသားတပ်ဖွဲ့တွေဟာလူအများအပြစ်ခံရပြီးမပေါက်ကွဲရသေးတဲ့လက်နက်ပစ္စည်းကိုလည်းတွေ့ခဲ့ရတယ်လို့နယူးယောက်မြို့မိသားတပ်ဖွဲ့ကပြောပါတယ်။တပ်ပုံထဲမှာသွေးတွေထွက်နေတဲ့ခီးသွွားတွေလဲကျနေတာကိုလည်းတွေ့ကြရပါတယ်။ရဲတပ်ဖွဲ့ဝင်သတင်းအရင်းအမြစ်အများပြားရဲ့အပြောအရတန်မြတ်ရှိသူဟာဆောက်လို့ရေးလုပ်သားတွေဝတ်တဲ့ရောင်ပြန်အပေါ်အင်ကြီးကိုဝတ်ဆင်ထားပြီးတန်းငွေကမျက်နှာဖုံးကိုလည်းတတ်ဆင်ထားတယ်လို့ဆိုပါတယ်။တခြားအသေးစိတ်အချက်လက်တွေကတော့အခုချိန်မှာမသိရသေးပါဘူးခင်ဗျာ။အိန္ဒိယရဲ့ရုရှားလောင်စာဆီဝင်နှုန်းကိုရှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတနင်္လာနေ့ကဗီဒီယိုနဲ့တွေ့ဆုံတာမှာတောင်းဆိုခဲ့ပေမဲ့နှစ်နိုင်ငံလုံးကသဘောမတူကြတာတွေကိုတော့ဖော့ပြောထားကြပါတယ်။အဲ့ဒီအစားယူကရိန်းစစ်ပွဲအဆုံးသတ်တာကိုထောက်ခံကြောင်းနဲ့ယူကရိန်းကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့နှစ်နိုင်ငံစလုံးကပြောကြပါတယ်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးထောင်ချခံထားရတဲ့သတင်းတောက်ဝင်းနိုင်ဦးကိုပြန်လွတ်ပေးဖို့ဗြိတိန်ခြေဆိုင် NUJ အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Channel မန္တလေးသတင်းဌာနသတင်းတော်ဝင်းနိုင်ဦးကိုအကြမ်းဖက်မှုဥပဒေနဲ့စစ်ကောင်စီကထောင်ဒဏ်5နှစ်ချမှတ်ထားတာဖြစ်ပါတယ်။မန္တလေးဥပဒေထောင်မှာအကျဉ်းချနေတဲ့ဝင်းနိုင်ဦးကိုလူငင်းချမ်းသာခွင့်ပြုဖို့အပြည်ပြည်ဆိုင်ရာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုပေမဲ့လည်းသူ့ကိုထောင်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မှာဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Rob McLean တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရခတ်သိမ်းကင်းဝေးနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.